Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါစေခင်ဗျာ VOA American အသံရဲ့2022ခုနှစ်ဒီဇင်ဘာလ3ရက်စနေနေ့မနေ့ခင်အစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ3249လှိုင်းလက်မီတာ190ပြန် VOA ရဲ့ Facebook YouTube ကပါရုပ်သံဖြစ်နေတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်အမေရိကန်နိုင်ငံခြားရေးဝန်ကြီးထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့အထူးဆိုရင်ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းထိတ်ဆုံးကနေပါဝင်နေပါတယ်မြန်မာနိုင်ငံမှာလူအများအပြားကိုတည်တံ့ချမှတ်တဲ့အပေါ်ကုလသမဂ္ဂကကောင်းွက်ရှုံးကြပါတယ်ယူကရိန်းမှာရုရှားသိမ်းပိုက်ထားတဲ့နယ်မြေတွေကိုအနောက်တိုင်းကအသိအမှတ်ပြုလို့ရှိရင်ဆွေးနွေးညှိနှိုင်းမယ်လို့သမ္မတပူတင်ကပြောဆိုပါတယ်တောက်ကြနေကပဖလားပွဲမှာတော့ဘရာဇီးကိုကင်မရွန်ကနိုင်ပြီးပေါ်တူဂီကိုတောင်ကိုရီးယားကနိုင်လိုက်ပါတယ်အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ပြင်းပြင်းနေမှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးကြီးတွေကြားရောက်လို့အရက်သားပြည်သူတွေသေဆုံးဒဏ်ရာရတာတွေရှိနေပါတယ်
ကျန်းတဲ့မှာမှာဖြစ်တယ်လက်နက်ကြီးပေါ့နော်တခြားဖြစ်တယ်မိလန်လိုလိုဖြစ်တဲ့အခါမှာဒါတရမဟုတ်တရားဖြစ်သွားတဲ့ပုံစံမျိုးပေါ့လေ
တရင်နေအပြီးမှာပဲနားဆင်ရဖို့ရှိပါတယ်ဒါအပြင်စကိုင်းတိုင်းကန့်ဘလူးဘက်မှာစစ်ရှောင်းတွေအခက်အခဲမျိုးစုံထပ်ပြီးတော့ကြုံရတဲ့အကြောင်းနဲ့ထိုင်းနိုင်ငံနယ်စပ်မှာတော့လူကုန်မှုခံရတဲ့မြန်မာတွေအဖမ်းဆီးခံရတဲ့အကြောင်းတွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပြပါအောင်ခင်ဗျာ
ယူကရိန်းမှာရုရှားကသိမ်းပိုက်ထားတဲ့နယ်မြေတွေကိုရုရှားရဲ့နယ်မြေတွေအဖြစ်အနောက်တိုင်းနိုင်ငံတွေကအတိအမှတ်ပြုမယ်ဆိုရင်ယူကရိန်းကိစ္စအတွက်တွေ့ဆုံဆွေးနွေးဖို့အသင့်ရှိတယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကတောက်ကြနေမှာပြောဆိုပါတယ်အမေရိကန်အစိုးရရဲ့သတိထားလှုပ်ဆောင်တဲ့တန်တမာရေးချဉ်းကပ်မှုတွေထွက်ပေါ်လာပြီးနောက်ရုရှားသမ္မတရဲ့ပြောဆိုချက်ထွက်ပေါ်လာတာပါပြီးခဲ့တဲ့ကြာသပတေးနေ့ကအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပြင်သစ်သမ္မတအမ်ယူအမ်မက်ခရွန်တို့အင်ဂျီရောမှာတွေ့ဆုံပြီးနောက်သမ္မတဘိုင်ဒန်ကပြောဆိုခဲ့တဲ့အထက်မှာသမ္မတပူတင်အနေနဲ့ယူကရိန်းစစ်ပွဲကိုအဆုံးသတ်ဖို့ဆန္ဒရှိမယ်ဆိုရင်သူ့အနေနဲ့တွေ့ဆုံစကားပြောဖို့ပြင်ဆင်နေတယ်လို့သမ္မတဘိုင်ဒန်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အဲဒီနောက်ရုရှားသမ္မတကအခုလိုတုံ့ပြန်လိုက်တာပါ။ရုရှားကဆွေးနွေးမယ်ဆိုပေမဲ့ရုရှားကသိမ်းပိုက်ထားတဲ့တောင်ပိုင်းခါဆန်ဒေသနဲ့နောက်ထပ်ဒေသ၃ခုကိုရုရှားရဲ့နယ်မြေဖြစ်အနောက်တိုင်းကအတိအမှတ်ပြုမှဆွေးနွေးမှာပါ။ကြာသပတေးနေ့တုန်းကယူကရိန်းသမ္မတဇာလင်စကီကပြောဆိုရမှာတော့လွန်ခဲ့တဲ့31နှစ်ဒီဇင်ဘာလ1ရက်နေ့မှာစစ်မှန်တဲ့လူမှုဆန္ဒခံယူပွဲကျင်းပခဲ့ပြီးယူကရိန်းရဲ့လွတ်လပ်ရေးနဲ့ယူကရိန်းရဲ့နယ်မြေတွေကိုပြည်သူတွေကတရားဝင်ထောက်ခံအတည်ပြုခဲ့ပြီးဖြစ်ပါတယ်။ဒါကိုကမ္ဘာကလည်းအတိအမှတ်ပြုထားပြီးဖြစ်ပါတယ်လို့သမ္မတဇာလင်စကီကပြောဆိုခဲ့ပါတယ်
။မစ်ဆိုင်းတုံးတွေနဲ့တိုက်ခိုက်ခံရတာလျှက်စစ်မီးတွေပြတ်တောက်နေတာတွေကိုကြုံတွေ့နေရတဲ့အခြေအနေတွေကြားကနေယူကရိန်းနိုင်ငံကီယက်မြို့တော်မှာကျောင်းသား2သိန်းနီးပါးဟာအွန်လိုင်းကဖြစ်ဖြစ်လူကိုယ်တိုင်တက်ရောက်သင်ကြားလို့ဖြစ်ဖြစ်ပညာကိုဆက်လက်သင်ကြားနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်။လျှက်စစ်မီအလင်းရောင်မရှိတဲ့အတွက်တခါတလေမှာစာရေးဖို့အခက်အခဲရှိပါတယ်လို့မြို့တော်ရဲ့စင်ဂျေဘုံအနောက်ဘက်အရပ်မှာတခြားစာတင်သားတရာဇင်လောင်းနဲ့အတူအင်္ဂလိပ်စာကိုရှေ့ဆုံးတန်းကသင်ကြားနေတဲ့အသက်73နှစ်အရွယ်ယူရီလာကပြောပါတယ်။ကျွန်တော်တို့အနေနဲ့အခုကြံရှိနေသေးတဲ့သတင်းသုံးပတ်စာပညာသင်ကြားရေးကာလတို့အချိန်ကိုဆက်လက်ထိန်းထားဖို့လိုအပ်တယ်လို့ကီယက်မြို့တော်ဒုတိယအကြီးအကဲရဲ့အကြံပေးအရာရှိအိုလက်ဆေးကာပတ်စ်ကပြောပါတယ်။ယူကရိန်းနိုင်ငံကီယက်မြို့တော်မှာဆိုရင်ပညာရေးဝန်ထမ်းအရေးအတွက်ဟာစစ်မဖြစ်မီကရဲ့85ရာခိုင်နှုန်းပဲကြံရှိတော့ပြီးကျောင်းသားအရေးအတွက်ဟာလည်းပဲတဝက်ကျော်60ရာခိုင်နှုန်းပဲရှိပါတော့တယ်။ကျန်တဲ့ကျောင်းသားတွေဟာတခြားလုံခြုံစိတ်ချရတဲ့နေရာတွေနဲ့နိုင်ငံရခြားကိုပြောင်းရွှေ့သွားကြပါတယ်ခင်ဗျာ
COVID-19 ကိုတုံ့ပြန်ဆောင်ရွက်ရမှာဒီနှစ်မှာလဲမဟာဗျူဟာတရက်မရှိတဲ့အတွက်နောက်ထပ် COVID မျိုးကွဲသစ်တွေပေါ်ထွက်နိုင်တဲ့အခြေအနေရှိနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အကြီးအကဲ Tedros ကတောက်ကြနေမှာပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့ COVID ရောဂါအဆိုးအဝါဆုံးအခြေအနေမှာကူးစက်မှုကိုစောင့်ကြည့်ဖို့ကာကွယ်ဆေးထုတ်ဖို့ကိစ္စတွေကိုအသေးအချာထိန်းချုပ်လှုပ်ဆောင်နိုင်ခြင်းမရှိတဲ့အတွက်လူ6သန်းလောက်သေဆုံးခဲ့ရတယ်လို့ WHO အကြီးအကဲကပြောဆိုပါတယ်။
WHO estimates that at least 90% of the world's population now has.
Aku kamaro, yoga kuse kanya rajam chisi, kagwezi tu rajam chisi, kabalu uye kuse yaga inolaha, SARS-CoV-2, kofi yoga bugo, zondia kana ishilani bilo, kabachama itana rega, macha butare down WHO, chike tetuga josu tara pibare, kube yoga nepadabi, yebo kala halum yotome, che nego niga lababi, Tabime Lum Yaute T Nigura Mayao Deba Wulole WHO G Gega Biosu Gebare, Diobi Makufin 90 Piana Kusa Muri Pibola Gino, WHO G Gega Kulumachambu Biosu Geraba, Diobiga, Tuya Kufin 90 Tainto Y Mabuga Pubian Lare Dre Artesia A Chene Pidelule, WHO Kaba Jamai Puegia, Yibo Dumian Sanyo Tana Nyo Jai Mu Mike Rianga Biosu Barakma.
Afghanistan and Kavu Muroshi has e Islami Padi Yong Anima, Tauja Nika, Taikai Mutku, Pipwage, B, Luna Uda, Yashi Dwabare, Eri Padi Ha, Afghan, Winichu Hao, Golvudin, Hakma Tayane, Sasanide, Padi Pipare, Eri Taikai Muma, Pawin Geja, Dure, Teson Gongyabi, Padi Yong Asangri, Toto Miamiala, Dea Yashi Gerelu, Hasi, Islami Padi Ga, Ludo Une, Taliban Apuega, Tawen Shidu Uga, Piovare, ဒီတိုက်ခိုက်မှုရဲ့နောက်ွယ်ကဘယ်အဖွဲ့အစည်းဆိုတာရှင်းရှင်းလင်းလင်းမသိရသေးတယ်လို့ကဗူးရဲတပ်ဖွဲ့နဲ့အာဖဂန်ပြည်ထောင်စုဝန်ကြီးတို့ကလည်းချက်ချင်းမှတ်ချက်ပေးပြောဆိုဖို့မရှိသေးတဲ့အကြောင်းပြောပါတယ်အဲ့ဒီလိုတိုက်ခိုက်မှုဖြစ်စဉ်ဟာအာဖဂန်နစ္စတန်နိုင်ငံဆိုင်ရာပါကစ္စတန်တာအမတ်ကြီးကိုလောက်ကျန်ဖို့စူးစမ်းခဲ့တဲ့အတွက်ပါကစ္စတန်ဝန်ကြီးချုပ်ကရှုံချခ ှိသေးပါဘူးခင်ဗျာ
ဗီအိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ပိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့မနက်ဖြန် VO ရဲ့သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ကမ္ဘာပေါ်မှာဘာသာရေးလွတ်လပ်ခွင့်ထိုးပေါက်တဲ့အထူးစိုးရိမ်ရတဲ့နိုင်ငံတွေရဲ့အမိကိုအမေရိကန်နိုင်ငံသားရဲ့ဝင်ကြီးဌာနကတောက်ကြနေကထုတ်ပြန်ကြေညာရမှာမြန်မာနိုင်ငံလက်ထက်ဆုံးကပါဝင်နေပါတယ်။အမေရိကန်နိုင်ငံသားရဲ့ဝင်ကြီးအန်တိုနီဘလင်ကင်ကထုတ်ပြန်ကြေညာရမှာမြန်မာတရုတ်ပြည်သူသမ္မတနိုင်ငံကျူဘာ၊အီထရီးရှား၊အီရန်၊မြောက်ကိုရီးယား၊ပါကစ္စတန်၊ sorry အာရေဗီယာ၊နီကာရာဂွား၊ရုရှားစတဲ့နိုင်ငံတွေဟာဘာသာရေးလွတ်လပ်ခွင့်ထိုးပေါက်မှုအထူးစိုးရိမ်ရတဲ့နိုင်ငံတွေဖြစ်တယ်လို့ကြေညာပါတယ်။အစိုးရတွေကိုယ်တိုင်ဒါမှမဟုတ်အစိုးရမဟုတ်တဲ့အခြားအဖွဲ့အစည်းတွေကလူတူတယောက်ပေါ်သူတို့ရဲ့ကိုယ်ကွယ်ယုံကြည်မှုကြောင့်ချိန်ချောက်နောက်ဆက်တာတွေဖမ်းဆီးထောင်ချတာတွေညှဉ်းပန်းနှိပ်စက်တာတွေနဲ့တပ်ဖြတ်တာတွေထိကျူးလွန်တယ်လို့ဆိုပါတယ်ဒီလိုအခွင့်အရေးချိုးဖောက်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့လက်ခံမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်တချို့နေရာတွေမှာကိုယ်ကွယ်ယုံကြည်မှုအပေါ်နိုင်ငံရေးအရာအမျက်ထုတ်တာတွေလည်းရှိပါတယ်ဒီလိုလှုပ်ဆောင်မှုတွေဟာအမုံတရားတွေကိုဖန်တီးပေးသလိုစီးပွားရေးအရာလုံခြုံမှုကိုလည်းချိန်ချောက်ပါတယ်။ဒါ့အပြင်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုလည်းချိန်ချောက်ပါတယ်လို့ဆက်လက်ဖော်ပြထားပါတယ်။ဒါ့အပြင်အယ်ဂျီးရီးယား၊အာဖရိကဗဟိုပိုင်းနိုင်ငံ၊ကိုမိုရိုနဲ့ဗီယက်နမ်နိုင်ငံတွေကိုအထူးဆောင်ကြည့်ရမယ့်နိုင်ငံတွေအဖြစ်ဝန်ကြီးဘလင်ကင်ကကြေညာပါတယ်။အဲဒီနောက်ပါတော့အစ္စလာမစ်အစွန်းရောက်အဖွဲ့တွေဖြစ်တဲ့ El Shabaab ISIS Greater Sahara ISIS West Africa Taliban အပါအဝင်အာဖရိကမှာလှုပ်ရှားနေတဲ့ရုရှားခြေစားလက်နက်ကိုင်ဖြစ်တဲ့ဝန်ကာ group တို့ကိုလည်းအထူးစိုးရိမ်ရတဲ့အဖွဲ့တွေဖြစ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကကြေညာခဲ့ပါတယ်
။မြန်မာနိုင်ငံမှာစစ်ကောင်စီကနေလူအများအပြားကိုတေးတံပေးလိုက်တဲ့အပေါ်ကုလသမဂ္ဂကတောက်ချနေကရှုံချလိုက်ပါတယ်
။ Our friend Volker Turk, the High Commissioner for Human Rights, today expressed shock.
မြန်မာနိုင်ငံမှာဒီသတင်းမှတ်အတွင်းစစ်ကောင်စီတရားရုံးကနေတကားပိတ်ပြီးလူပေါင်း130ကျော်ကိုသေတံချမှတ်လိုက်တဲ့အပေါ်တုံ့လုံမိကြောင်းကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးဘောကာတက်ကသဘောထားထုတ်ပြန်လိုက်တဲ့အကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဗင်ဒူဂျရက်စ်ကပြောဆိုသွားတာပါပြီးခဲ့တဲ့သတင်းမှတ်အတွင်းကအနည်းဆုံးတက္ကသိုလ်ကျောင်းသား9ဦးကိုစစ်ကောင်ရုံးကနေနိုဝင်ဘာလကုန်30ရက်နေ့ကသေတံချမှတ်လိုက်ပါတယ်ဒါအပြင်ကြာတာပရင်းတွေကလူငယ်တက်ချွာလှုပ်ရှားသူတွေကိုနောက်ထပ်သေးတမ်း၄ချိန်ချမှတ်လိုက်တာကိုလည်းကုလသမဂ္ဂအနေနဲ့ရှင်းရှင်းလင်းလင်းသိရှိအောင်လှုပ်ဆောင်နေပါတယ်လို့ပြောပါတယ်။ ပြီးခဲ့တဲ့ဇူလိုင်လတည်းက88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုချင်းပြီနဲ့လွတ်တော်ကိုစလေဟောင်းကိုဖြိုးစရာတို့အပါအဝင်လူငယ်လေးဦးကိုစစ်ကောင်စီကနေတေတံကွပ်မြက်ခဲ့ပါတယ်။နိုင်ငံတကာနဲ့အာဆီယံအဖွဲ့ကြီးကတားမြစ်နေတဲ့ဂျာကနေအဲ့ဒီလိုလှုပ်ဆောင်ခဲ့တာပါ။စစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာဖမ်းဆီးခံရသူပေါင်း16,500 နီးပါးရှိပြီးလျှို့ဝှက်စစ်ကုံရုံးကနေအချင်းယုံစစ်ဆေးခဲ့ပြီးတချို့ဆိုရင်မိနစ်ပိုင်းပဲစီရင်ချက်ချမှတ်ခဲ့ပါတယ်ခင်ဗျာ။
ကမ္ဘာဖလားဘောလုံးပွဲမှာအီရန်အသင်းရှုံးနိမ့်သွားတာကိုပျော်ပွဲရှင်ပဲကျင်းပနေစဉ်ကားဟွန်းတီးတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကပြစ်တတ်တာကိုခံသွားရသူအသက်28နှစ်အရွယ်အမျိုးသားလူငယ်တဦးတို့ဝမ်းနေတဲ့အထိတ်အမတ်အနေနဲ့တောက်ကြနေကအီရန်အနောက်မြောက်ဒေသကဘန်ဒါအန်ဇလီမြို့မှာရာနဲ့ချီတဲ့သူတွေစုယုံခဲ့ကြတယ်လို့အီရန်အရေးလှုပ်ရှားတဲ့လူ့အခွင့်အရေးအဖွဲ့တွေကပြောဆိုပါတယ်ပြီးခဲ့တဲ့အင်္ဂါနေ့ကအီရန်နဲ့အမေရိကန်ဘောလုံးအသင်းတို့ရှင်ပြိုင်ကစားကြရမှာအီရန်အသင်းကတကိုးကိုမရှိနဲ့ရှုံးနိမ့်ခဲ့ပါတယ်။အီရန်နိုင်ငံကုစားပြုဘောလုံးအသင်းကိုအီရန်ပြည်သူတွေအကြအားပေးထောက်ခံမှုကွဲပြားပါတယ်။အတော်များများကအီရန်ဘောလုံးအသင်းကိုအစိုးရရဲ့ဘောလုံးအသင်းလို့ရှုမြင်ကြတဲ့အတွက်အားမပေးကြပါဘူး။အမျိုးသမီးငယ်မာရှာအာမနီတည်ဆုံတာကိုအကြောင်းပြုပြီးအစိုးရဆန့်ကျင်ရေးလှုပ်ရှားမှုတွေလာနေချီဆက်လက်ဖြစ်ပေါ်နေခဲ့ပြီးဆန္ဒပြပွဲတွေကိုအီရန်အစိုးရကအကြမ်းဖက်နှိမ်နင်းခဲ့တဲ့အတွက်ရာနဲ့ချီတည်ဆုံခဲ့ပါတယ်။နော်ဝေနိုင်ငံအခြေစိုက်အီရန်လူ့အခွင့်အရေးအဖွဲ့ကတော့တောက်ကြနေကရာနဲ့ခြိတဲ့သူတွေစုဝေးခဲ့တဲ့ဗီဒီယိုမှတ်တမ်းကိုလူမှုကွန်ရက်စာမျက်နှာတွေမှာဖော်ပြပါတယ် AFP သတင်းဌာနကလည်းဒီစုယုံမှုအကြောင်းကိုဖော်ပြခဲ့ပါတယ်တေဆုံးသူမီဟရန်ဆမ်ဘတ်ကိုဗုဒ္ဓနေ့ကကြေညာခဲ့ပြီးကြာတာပရင်းနဲ့တောက်ကြနေတွေမှာဆန္ဒပြစုယုံမှုတွေဆက်လက်ဖြစ်ပေါ်ခဲ့ပါတယ်အီရန်နိုင်ငံဘောလုံးအသင်းကကစားသမားစီအက်စတိုလာဟီကတော့တေဆုံးသူစမတ်ဟာသူရဲ့ငယ်တငယ်ချင်းဖြစ်တဲ့ဆိုကငယ်စဉ်ကအတူတွဲရိုက်ထားတဲ့ဓာတ်ပုံကိုလူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ။
တောက်ကြံနေကကမ္ဘာဖလားဘောလုံးပြိုင်ပွဲမှာကမ္ဘာထိပ်သီးအသင်းဘရာဇီးဟာအာဖရိကတိုက်ကကင်မရွန်အသင်းကိုတကောကိုမရှိနဲ့ရှုံးသွားပါတယ်။ဒါပေမဲ့လည်းပထမအုပ်စုပွဲစဉ်မှာဂိုးအရေးအတွက်အမှတ်စနစ်တွေနဲ့အဆုံးဖြတ်ပေးတဲ့အတွက်ကြောင့်ဘရာဇီးအသင်းဟာရှုံးပေမဲ့လည်းနောက်ထပ်16သင်းအုပ်စုပြိုင်ပွဲကိုတက်သွားပါတယ်။အနိုင်ရတဲ့ကင်မရွန်ကတော့အနိုင်ရပေမဲ့အမှတ်နဲ့6စနစ်မှတ်မိတဲ့အတွက်အခုကမ္ဘာဖလားပွဲကနေထွက်ခွာသွားရပါပြီ။တောင်ကိုရီးယားနဲ့ပေါ်တူဂီပွဲမှာတော့ထိပ်သီးပေါ်တူဂီအသင်းကိုတောင်ကိုရီးယားက2-0နဲ့အနိုင်ရသွားပါတယ်။အဲ့ဒီနောက်တောင်ကိုရီးယားရောပေါ်တူဂီရော2သင်းစလုံးနောက်ထပ်16သင်းအုပ်စုပြိုင်ပွဲကိုတက်သွားပါတယ်။တခါဆာဗီးယားနဲ့ဆွစ်ဇာလန်ပွဲမှာဆာဗီးယားကဆွစ်ဇာလန်အသင်းကို2-3နဲ့ရှုံးနိမ့်သွားပါတယ်။နောက်ထပ်အုပ်စု16သင်းပြိုင်ပွဲကိုဆွစ်ဇာလန်အသင်းကတက်သွားပြီးဆာဗီးယားအသင်းကတော့ကမ္ဘာဖလားကနေဖွက်ခွာသွားရပါတယ်။ဂါနာနဲ့ဥရုဂွေးပွဲစဉ်မှာလည်းဥရုဂွေးအသင်းက2-0မရှိနဲ့အနိုင်ရရှိပါတယ်။ဒါပေမဲ့အမှတ်နဲ့ဂိုးအရေးအတွက်နဲ့ဆုံးဖြတ်တာကြောင့်2သင်းစလုံးဆက်ကစားခွင့်မရဘဲကမ္ဘာဖလားကနေနှုတ်ထွက်သွားရပါတယ်ခင်ဗျာ
။စနေနေ့မနေ့ကထိတ်တန့်ရောက်စိတ်ဝင်စားဝေးရာသတင်းတွေကိုကိုယ်စော်မှုကြောင့်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်ဆက်သွယ်မေးမြန်းချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်။ကြရားပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါ။စီးရီးတင်းမာနေတဲ့ကြရားပြည်နယ်ဒေသအခေါ်ကရင်ဒီဒေသမှာလက်နက်ကြီးပစ်ခတ်မှုကြောင့်နိုဝင်ဘာ1လအတွင်းအရသား2ဦးသေဆုံးပြီးတော့34ဦးဒဏ်ရာရရှိတယ်လို့ KNDF အဖွဲ့ကထုတ်ပြန်ပါတယ်။စစ်ကောင်စီရဲ့လက်နက်ကြီးတွေနဲ့နေစဉ်နဲ့အမျှပစ်ခတ်တာကြောင့်ဒေသခံတွေအငြင်းတန်းစိုးရိမ်ထိတ်လန့်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ခင်ဗျာ
။ကရင်နီနယ်မှာလက်ရှိအချိန်ထိနှစ်ဖက်တိုက်ပွဲတွေဂျူဂျူကြားကြားဖြစ်ပွားနေတယ်လို့စစ်ကောင်စီတပ်ဖက်ကလက်နက်ကြီးတွေနဲ့လည်းနေစဉ်နဲ့အမျှပစ်ခတ်နေတာမို့ဒေသခံတွေကစိုးရိမ်ထိတ်လန့်နေကြရတာလို့ဒီမော့ဆိုဒေသခံသူကအခုလိုပြောပါတယ်။
ဟုတ်တယ်ဆင်းရဲနေတိုင်းလို့ဖြစ်တယ်ပေါ့နော်တမီးရောက်တမီးရောက်တော့ဆင်းရဲနေကြတာဟုတ်လက်နဲ့ကြည့်တယ်ကြားတယ်လို့နေရတယ်လို့ဖြစ်ခဲ့တယ်လို့ရှိကြတာဟုတ
်အဲဒီလက်နဲ့ကြည့်ရတော့ဒါပြည်သူနေတဲ့နေရာကိုဥတီပြီးတော့ပြစ်သွားတာများလည်းကြားဆက်လက်နဲ့တို့ကပြစ်သွားနိုင်တဲ့နေရာဟိုဆစ်ဆောင်တော်များရောနော်ဒီရိုက်တော်ကျဲလို့ဆင်းရဲနေကြတာဟုတ
်စစ်ကောင်စီကပြစ်ခတ်တဲ့လက်နဲ့ကြည့်ကြောင့်နိုဝင်ဘာလ3ရက်အတွင်းအရက်သား2ဦးသေ34ဦးထိခိုက်ဒဏ်ရာရရှိပြီးနေ59လုံးပျက်စီးခဲ့တဲ့အကြောင်းကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ကဒီဇင်ဘာလ1ရက်ကထုတ်ပြန်ထားပါဗျ။လက်နက်ကြီးတွေဟာရဲသားတွေနေတဲ့ရဲကွက်တွေကိုပိတ်မှတ်ထားတိုက်ခိုက်တာများတယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ခံသူက VOA ကိုပြောပါဗျ။
တ
တို့ပြစ်ချင်လိုက်ကြပါလေတော့တို့ဒီပြန်နေဆင်မမရဖြစ်တယ်လက်နေကြီးပေါ့နော်လက်နေကြီးတော့ရှောက်ဖြစ်တယ်မိလန်လူလူဖြစ်တဲ့အခါမှာဒါတရမဟုတ်တရထီသွားတဲ့ပုံစံမျိုးပေါ့လေပြတ်မထီသွားမျိုးပေါ့ပြတ်မဆိုတာအထက်ဒီလူထုတွေကိုပဲထီရများပါတယ်လက်နေကြီးရပေါ့နော်အဲ့လိုနေ့နေ့စဉ်ရန်တန်းထူရင်မှဒါထိခိုက်သွားတဲ့ပြည်သူတွေများတယ်ဒီတိုက်ပွဲတွေအတန်လာတိုက်ခန့်မှုတွေကြားမှာထီရတော့မရှိတဲ့လောက်နေပါဟုတ်ကဲ့
နိုဝင်ဘာလပထမအပတ်မှာလွိုက်ကော်မျိုးနဲ့ကုန်းဆွတ်ကြီးရတဝိုက်မှာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ပြီးတော့နောက်ဆုံးအပတ်မှာတော့လွိုက်ကော်မျိုးနဲ့ပါလောင်ကြီးရနဲ့ဒေါ်တရုတ်ကြီးရဒီမော်ဆူမျိုးနဲ့ကုန်းတာတေးဆူးလဲကြီးရနဲ့ရှန်ကီယန်နယ်ဆက်နန်းဖဲကန်မျိုးတို့ဘက်မှာအပြင်းထန်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီတလအတွင်းဖရူဆိုမျိုးနဲ့ဘော်လက်ခဲမျိုးနဲ့ဖားဆောင်မျိုးနဲ့တဲမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုကရင်နီပူးပေါင်းတပ်ဖွဲ့တွေကနေ့စဉ်အလဲအငှိုက်တိုက်ခိုက်တာတွေရှိခဲ့တယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းအသုံးပြုတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့သိရပါတယ်။နိုဝင်ဘာလအတွင်းမှာပဲတိုက်ပွဲပေါင်း28ကြိမ်ဖြစ်ပွားပြီးကာကွယ်ရေးတပ်ဖွဲ့က2ဦးသေဆုံးကြောင်းနဲ့စစ်ကောင်စီဘက်ကတော့43ဦးသေဆုံးပြီး3ဦးဒဏ်ရာရရှိတယ်လို့ KNDF ကဖော်ပြထားပါဗျ။ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့ VOA ကတိကျအတိမပြုနိုင်တဲ့လို့စစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ
။ကိုရဲမုံပြောပြသွားတာပါခင်ဗျာ။အခုတစ်ဆက်ထဲမှာပဲစကိုင်းတိုင်းဘက်ကအခြေအနေကိုလည်းကြည့်အောင်ပါစကိုင်းတိုင်းကံဘလူမြို့နယ်ကကျေးရွာတွေမှာစစ်ကောင်စီရဲ့နင်းမြေရှင်းလင်းလုပ်ရတဲ့ကြောင့်စစ်ကြောင်းတွေထိုးတာတွေလုပ်နေတာကြောင့်ဒီစစ်ပြေးဒုက္ခသည်တွေအချိန်ကြာလာတဲ့နဲ့အပြရိတ်ခါဆေးဝါးလိုအပ်ချက်တွေကပို့ပြီးတော့တိုးလာနေတယ်လို့ဒေသခံတွေကပြောပါတယ်ဒေသတွင်းမှာစစ်ပြေးဒုက္ခသည်တောင်းနီးပါရှိနေပြီးရိတ်ခါဆေးဝါးနေထိုင်စရာအရေးပေါ်လိုအပ်ချက်တွေကလည်းကြီးမားလာပါတယ်ရန်ကုန်ကစုံစမ်းမေးမြန်းထားတဲ့သတင်းကိုတော့ကုခင်မောင်စိုးမင်းကတင်ပြမှာဖြစ်ပါတယ်
စကိုင်းတိုင်းကံဘလူမြို့နယ်ကိုးတောင်ပူတိုက်နယ်အတွင်းကကြေးရွာရှစ်ရွာဟာစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းတွေကြောင့်ထွက်ပြေးနေကြရပြီးစစ်ကြောင်းတွေကအဲ့ဒီရွာတွေထဲရှိနေတဲ့အတွက်နေရက်ကိုပြန်မလာရတော့ပဲတော်ထဲမှာပုံအောင်နေကြရတာ6လကျော်လောက်ကြာမြင့်နေပါပြီလက်ရှိမှာဆေးဝါးရိတ်ခါနဲ့နေထိုင်စရာအရေးပေါ်လိုအပ်နေတယ်လို့စစ်ရှောင်တွေကအကူအညီပေးနေသူတွေကပြောပါတယ်နိုဝင်ဘာလ30ရက်နေ့ကစစ်ကောင်စီစစ်ကြောင်းကဇော်ချောင်းကြီးရွာကို6ကြိမ်မြောက်အဖြစ်မီးရှို့ခဲ့ပြီးအင်ဂျင်204လုံးရှိတဲ့ထဲက165လုံးမီးလောင်ဆုံးရှုံးထားပြီးဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်
။ဒီတစ်ပတ်မှာအနည်းဆုံး1ကြိမ်တော့ပေါ့နော်။ဒီလိုမျိုးစစ်ကြောင်းထိုးဝင်ရောက်ပြီးတော့မှဒီလိုမျိုးတည်သူနေနေကြောင်းမဲ့မီးရှို့တာမျိုးတွေပေါ့နော်။အဲ့ဒါမျိုးတွေလုပ်တယ်။လုပ်တဲ့အခါကျတော့ကကျွန်တော်28 28 29 3ရက်တန်တန်ကျင်တော့မှတတ်ဆွဲတယ်ပေါ့နော်။ဆက်ပြီးတော့မှကျွန်တော်တို့ဒီသူအဲဒီ30ရင်းနေမှာပဲကျွန်တော်တို့ဆောင်းကြည့်ရအောင်သူတို့ထွက်သွားတယ်အဲဒီမှာကျွန်တော်တို့ဆောင်းကြည့်ရအောင်မြှို့တယ်သူတို့ကမြှို့တဲ့အခါကျတော့ဗာဒီအများပိုင်းပေါ့နော်အများပိုင်းဒီသူအဆောက်အဦဖြစ်တယ်ကျွန်တော်တို့မြေသားပူတာကိုလည်းမြှို့တယ်အဲတော့ဝန်တန်းအင်ဂျာတွေကိုလည်းမြှို့တယ်အဲဒီကနေစင်ထွက်သွားတဲ့အနေထားကဝိပ္ပဏ္ဏုံကြည့်ရအောင်လည်းမြှို့တယ်ပေါ့နော်အဲလိုအနေထားမျိုးကြီးရှိပါတယ်ကိုတောင်ဘူးနဲ့ဖြစ်ဆက်တဲ့ကျွန်တော်ကြည့်ရတယ်အစုစုပေါင်း10ရွာပေါ့နော်ဒီ10ရွာက6လကျော်လောက်ကြာမြင့်တဲ့အနေထားမှာပေါ့နော်။အုံဆောင်ကထွက်ပြေးတင်းချောင်းနေရတဲ့အနေထားရှိတယ်ပေါ့နော်
။ကံဘလူမျိုးနယ်ကစစ်ရှောင်တွေဟာတောထဲမှာမွေအန်ရဲမကြာခဏကြုံတွေ့ရတတ်တာကြောင့်မွေစိတ်ဖြည့်စေးလဲလိုအပ်နေတယ်လို့ကံဘလူမျိုးနယ်ကိုးတောင်ပူတိုက်နယ်အတွင်းကစစ်ရှောင်တွေကိုကူညီပေးနေသူတဦးက VOA ကိုပြောပါတယ
်။စစ်ရှောင်နယ်ယာယီတွေကိုကျွန်တော်တို့ကဒီဟိုတိုးရီတောင်းနေတဲ့မှာအလူဆောက်ထားတာပေါ့နော်။လုံလောက်တဲ့အနေထားမရှိဘူးကြ။ဒီစစ်ဆောင်ကြီးကအရင်နဲ့တက်လာတာဆိုတဲ့ခါကျတော့အဲ့ဒီအတွက်ကျွန်တော်တို့မုကတွေကိုအကြီးကြီးတူအပ်တယ်ပေါ့နော်။နောက်တစ်ချက်ဆေးဝါးပေါ့နော်။ဆေးဝါးဆိုတဲ့အနေထားမှာကပါလဲဆိုတဲ့ခါကျတော့ကျွန်တော်တို့ပို့ထီလူနာတွေတိဆောင်နေအတွက်ကျွန်တော်တို့ပို့ထီလူနာတွေလည်းရှိတယ်လေ။အဲအာနာသိမ့်ပြလိုက်ရင်နောက်ဆက်တဲ့မှာဒီပို့ထီလူနာတွေကလည်းကျွန်တော်တို့39ဦးမြောက်ပေါ့နော်။အဲ့လိုပို့ထီကြတယ်ဟိုတယောက်ဆိုရင်ကျွန်တော်တို့ကဒီအဆစ်စုပေါ်28လုံးလောက်ပြီးထိုးရတဲ့အနေထားမျိုးပေါ့နော်။အဲ့လိုဆိုတဲ့ခါကျတော့လူနာတယောက်ရဲ့ကုန်ကြေးတာဥမာ30ကျော်ကျော်လောက်အထိမြင့်တက်တဲ့အနေထားကိုရှိတယ်။ရောက်ရှိနေတဲ့အနေထားကိုရှိတယ်။နောက်တစ်ခါဆေးဝါးကကျွန်တော်တို့ဒီတက်ကြီးရွယ်ဦးတွေမှာကိုခါအားကြတဲ့အနေထားတွေရှိတယ်။ဒီဟာတွေအတွက်ပေါ်တော့ကျွန်တော်တို့ဒီဟိုဆေးဝါးကျန်းစင်နေနေပေါ့နော်။ဆေးဝါးကျန်းစင်နေနေတဲ့ဘယ်လိုဆေးတွေကိုကျွန်တော်တို့တိုက်ပြီးမလဲပေါ့နော်။နောက်တစ်ခါကိုဝင်ဆောင်မိတယ်။ဒီကိုဝင်ဆောင်မိတွေမှာအာဟာရချက်တူတဲ့အနေထားမျိုးဆေးဝါးတော့တော်တော်ခက်ခဲတယ်ပေါ့။အဲ့လိုဆိုတဲ့ခါကျတော့အထူးကတော့စာဝတ်နေရေးပေါ့အမှန်ရေးစာဝတ်နေရေးနောက်တစ်ခါကျွန်တော်တို့ဒီဒုတိယအရှင်းအနေနဲ့ရောင်းစီဝါပေါ့နော်စီဝါအဲ့တော့မိုးကရယ်စီဝါရယ်ဆန္ဒရေးခါရယ်ဒါကကျွန်တော်တို့အရေးပေါ်တူတဲ့အနေထားမျိုးပေါ့အမှန်ရယ
်စစ်ပြေးဒုက္ခသည်တွေခိုအောင်းနေတဲ့နေရာတွေကိုစစ်ကောင်စီစစ်ကြောင်းတွေကဝင်ရောက်နေမြေရှင်းလင်းတာတွေဒီလပိုင်းမှာပိုလှုပ်လာတဲ့အတွေ့ထပ်မံနေရာပြောင်းရွှေ့ထွက်ပြေးနေရတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်စစ်ရှောင်တဲတွေကိုမိရှို့တာစစ်ရှောင်ဒေသခံတချို့ကိုဖမ်းဆီးတပ်ဖြတ်နေတာတွေလည်းလုပ်နေတယ်လို့စစ်ရှောင်တွေကိုအကူအညီပေးသူတူကအခုလိုပြောပါဗျာ
ဆက်တလပိုင်းသုံးငင်းပြီပေါ့နော်အဲ့ဒီမှာဟုတ်တယ်ရှော်ယူကုန်းနဲ့ဒီဒီကနာကပေါ့နော်အဲဆုစုပေါင်းသူ60ယောက်လောက်ဒီအခု60ဆောင်ဒေသနေပြီးခန့်စစ်သွားတယ်ပေါ့နော်အဲ့ဒီမှာသူတို့ကဟိုဆက်ဟာ14ဦးပေါ့နော်14ဦးကိုသူတို့ကဒီအခုအကြောင်းမဲ့ပေါ့နော်အဲ့မတရားဖောင်းချီတယ်မတရားဖောင်းချီပြီးတော့မှအစုလိုက်အတုံးနဲ့တပ်ဖြတ်တယ်အဲ့ဒီနောက်မှာကျွန်တော်တို့စုပုံပြီးတော့မှမရှုတဲ့အနေထားမျိုးတွေသူလုပ်တယ်ပေါ့နော်ဒီကုန်ကြီးရှုပဲမှာဆိုရင်လည်းကျွန်တော်3ယောက်ဖောင်းသွားတယ်ဒီနေ့ချိန်ထိပြန်မလို့ဖြစ်ဘူးပေါ့နော်ဒါကမှရ3ယောက်3ယောက်ဖောင်းသွားတဲ့အနေထားပေါ့နော်အဲ့ဒီဆိုတဲ့ခါကျတော့အဲ့ဒီ၃ယောက်ကလည်းကျွန်တော်တို့ကဟိုတက်ပစ်လိုက်ပြီလို့ပဲကြားနေရတဲ့အနေအထားမျိုးရှိနေတယ်အမကြီးအဲ့ဒီခါလည်းကျွန်တော်တို့နောက်ဆက်တွဲကိုဟိုစုံစမ်းနေတယ်သူတို့ကဟိုဘလူခေါ်မလဲစစ်ဆောင်တဲရှိတဲ့အရက်တွေတောက်ကိုသူကတန်းထိုးတာအမကြီးအဲ့လိုတန်းထိုးပြီးတော့မှအဲ့စစ်ဆောင်တဲတွေရှိတဲ့ရှိတဲ့နေပြီးတော့မှအဲ့စစ်ကြောင်းကလဲလဲလဲလဲပြီးထိုးသွားတယ်တော့ဦးတွေကတော့သူတို့လမ်းအရင်တင်းနေတာတော့မီးရှို့တာဟိုစစ်ဆောင်တဲတွေပါတယ်သူနားမလည်ဘူးအမကြီးမီးရှို့အောင်လို့သူတို့လုပ်တတ်တယ်အမ
စစ်တပ်ရဲ့နယ်မြေရှင်းလင်းထိုးစစ်တိုက်ပွဲတွေကြောင့်စကိုင်းတိုင်းအတွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့စစ်ရှောင်အရေးအတွက်ဟာတနေ့တဲ့တနေ့ပိုပြီးတိုးပွားလာပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသခြေရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လဲမြန်မာစစ်တပ်ကစွပ်စွဲထားပါတယ်။ KIA ကချင်လွတ်မြောက်ရေးတပ်နဲ့ PDF ဒေသကာကွယ်ရေးတပ်တွေဟာခြေရွာနေအိမ်တွေကိုမီးရှို့နေတယ်လို့လဲတံပြန်စွပ်စွဲထားတာရှိပါတယ်။စကိုင်းတိုင်းအတွင်းအာနာသိန်းစစ်ကောင်စီကိုစန့်ကျင်တဲ့ခြေရွာတွေရှိတယ်လို့စစ်ကောင်စီကိုလူလာတဲ့ခြေရွာတချို့လည်းရှိပြီးအဲ့ဒီခြေရွာတွေကိုစစ်ကောင်စီကပြည်သူစစ်အဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိပါတယ်ခင်ဗျာ
ကမ်းဘလူဘက်ကအခြေအနေတွေကိုကိုခင်မောင်စုံမင်းပြောပြသွားတာပါခင်ဗျာအခုတခါတော့ထိုင်းဘက်ကမြန်မာတွေရဲ့အခြေအနေကိုလည်းကြည့်ရအောင်ပါထိုင်းမြန်မာနယ်စပ်တပ်ပြင်းနယ်မေလမမြို့နယ်ကတစ်တော်ဝင်းတစ်ခုထဲမှာအစာရေစာပြက်လက်နေတဲ့တရားမဝင်နှင်းမြန်မာနိုင်ငံသား၁၂ဦးကိုလူကုန်ကူးသူတွေကစွန့်ပစ်ထားခဲ့တာကြောင့်ထိုင်းနယ်စပ်နေကြာဆောက်တက်ကနေပြီးတော့ဖမ်းဆီးခဲ့ပါတယ်ဒီရက်ပိုင်းထဲမှာပဲလူကုန်ကူးသူတွေခေါ်လာတဲ့မြန်မာ၁၃ဦးကိုလည်းဖမ်းမိခဲ့ပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးထိုင်းခြေဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့ပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်တက်ပြီနယ်မေလမမြို့နယ်တဲကတတော်ဝင်တစ်ခုထဲမှာအစာရေစာပြက်လက်နေတဲ့တရားမဝင်မြန်မာနိုင်ငံသား၁၂ဦးကိုလူကုန်ကူးသူတွေကစွန့်ပစ်ထားခဲ့တာပါသူတို့တွေဟာတတော်ထဲမှာအစာမစားရတာ၂ရက်ခန့်ရှိပြီဖြစ်ပြီးကင်းလဲ့နေတဲ့ထိုင်းနယ်ခြေဆောင်တပ်ကတွေ့ရှိခဲ့တာဖြစ်တယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ
်ဒီဇမလာ၂ရက်နေမှာဖြစ်ခဲ့တာပါဗျထိုင်းနယ်စပ်တပ်ပြည်နယ်မြို့နယ်ထဲမှာရှိတဲ့ကြီးရွာတစ်ခုရဲ့တတော်ဝင်ထဲမှာမနေ့စောစော9နာရီကျော်မှာကင်းလဲ့နေတဲ့နေသားကောင်းတက်3500အဖွဲ့ကကင်းလဲ့နေချိန်မှာတရားမဝင်မြန်မာလူသား71ဦးအဲ့ဒီတတော်ဝင်ထဲမှာပဲတွေ့ရှိပြီးတော့သူတို့ရဲ့ထွက်ဆိုချက်ကသူတို့အစာငတ်ရေပြတ်ဖြစ်နေတာနှစ်ရက်ရှိပြီဆိုတဲ့ကြောင်းလူမောင်ခုလူပွဲစားသူတို့ဆုတ်ပြစ်ထားတယ်ဆိုတဲ့ကြောင်းနေသားကောင်းတက်ရဲ့သတင်းထုတ်ပြန်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ခင
်ဗျဒီရက်ပိုင်းမှာပဲမဲလမမြို့နယ်ထဲမှာပဲတရင်ကြိုတင်ရထားလာကြောင်းလူကုန်ကူးတဲ့ကားကိုထိုင်းရနာပိုင်းတွေကပိုက်ဆိုင်တိုက်လိုက်လံရှာဖွေဖမ်းဆီးခဲ့ရမှာကားနောက်ခန်းထဲမှာဖွက်ပြီးတော့လိုက်ပါလာတဲ့မြန်မာ73ဦးကိုနေကြဆောင်တက်ကပဲဖမ်းမိခဲ့တယ်လို့ဆိုပါတယ်။အဲ
ထိုင်းနယ်စပ်မှာလူပွဲစားဆုံးပြတဲ့တရားမဝင်မြန်မာလူသား73ဦးကိုထိုင်းနယ်ကြဆောင်တက်ကဖမ်းဆီးလိုက်ပါတယ်။ဖြစ်စဉ်ကတော့နိုဝင်ဘာလ29ရက်နေ့တုန်းကအမှတ်34ထိုင်းနယ်ကြားဆောင်တပ်ကနေပြော့တပ်ပြည်နယ်မြောက်ဖက်မှာရှိတဲ့မဲမတ်မြို့နယ်ဆေးုံရှိမှာဒီလူမောင်ကူလူကုန်ကူမှုသတင်းရဆောင်းဆိုင်နေတုန်းမှာအဲ့ဒီသတင်းရထားတဲ့မော်တော်ယာဉ်ကတားစီးစစ်ဆေးတာကိုရပ်မပေးဘဲနဲ့မော်ဝါဆိုတဲ့ကြီးရွာဘက်ကလမ်းကြောင်းပြောင်းပြီးတော့ထွက်ပြေးသွားပါလေဗျအဲ့ဒီမှာအထိုင်းလူကြီးဘက်ကပတ်စိတ်တိုက်ဆက်လက်လိုက်လံဖမ်းဆီးရမှာမော်ဝါကြီးရွာလမ်းပေးမှာပဲအချိန်လွန်ပြီးတော့လမ်းဘေးထိုးရခဲ့ပစ်ကတ်ကားတစ်စီးကိုတွေ့ပြီးတော့ကားရဲ့နောက်ပိုင်းမှာရှာဖွေလိုက်တဲ့ခါမှာတိုးဝဲလိုက်ပါလာတဲ့တရားမဝင်မြန်မာ73ဆိုတဲ့နေရာမှာကြား၄ဦးမာကူစူပေါင်း73တို့ထိုင်းနယ်ကြားဆောင်တပ်ဖွဲ့ကဖမ်းဆီးရမိလိုက်ပါလေလူပွဲစားကတော့အဲ့ဒီမြန်မာ73ကိုစွန့်ပစ်ထားပြီးတော့ထွက်ပြေးသွားတယ်ဆိုတဲ့အကြောင်းထိုင်းနယ်ကြားဆောင်တပ်ရဲ့သတင်းပြန်ကြားရေးဌာနသတင်းထုတ်ပြန်ထားတာရှိပါတယ်
နေကြဆောင်တက်ကတော့လူပွဲစားတွေကိုဖမ်းပြီးဖို့ကြိုးစားနေတယ်လို့ဆိုပါတယ်။ထိုင်းနယ်စပ်ဒေသအသီးသီးမှာမြန်မာတွေနေ့စဉ်ဝင်ရောက်လာနေတယ်လို့အစုလိုက်အပြုံလိုက်လည်းဖမ်းဆီးခံနေရပါတယ်။အခုဆိုရင်အထောက်ထားလက်မှတ်တွေလုပ်ပေးတဲ့ကာလပြီးဆုံးသွားပြီမဲ့လစဉ်အထောက်ထားမဲ့မြန်မာတွေနေ့စဉ်ဝင်ရောက်လာနေတယ်လို့ထောင်ကနန်းနဲ့ဖမ်းမိနေကြောင်းကိုလည်း ထိုင်းနယ်ခြားဆောင်တပ်ကသတင်းထုတ်ပြန်ထားပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်မှာဒီလူကုန်ကူးသမားတွေရဲ့ဆွန့်ပစ်ခံရပြီးတော်ရဲမှာထိုင်းနယ်ခြားဆောင်တပ်ကဖမ်းမိတဲ့မြန်မာတွေအကြောင်းကိုမအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားမဲ့ email လေးစာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ရဲ့သတင်းတွေကို burmese.voanews.com ဆိုတဲ့ internet စာမျက်နှာမှာလည်းလာရောက်ကြည့်ရှုဖတ်ရှုနိုင်ပါတယ
်။ American အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမယ်ရှင
်။ American နဲ့ Germany တို့မကြာသေးခင်အမှပြုလုပ်ခဲ့တဲ့အနာဂတ်ဆိုင်ရာဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်နဲ့ဂျာမနီနိုင်ငံသားရေးဝန်ကြီးအန်နလီနာဘဲဘော့တို့ဟာ Digital နည်းပညာတွေလွှမ်းမိုးလာနေတဲ့ဒီကနေ့ကဘာကြီးအတွင်းဟာဒီမိုကရေစီလူ့အဖွဲ့အစည်းတစ်ခုရဲ့တန်ဖိုးတွေအကြောင်းကိုဆွေးနွေးကြပါတယ်။နည်းပညာတွေဟာဒီမိုကရေစီကိုပုံမတိုးတက်လာစေတာပဲဖြစ်ဖြစ်ဆုတ်ယုတ်သွားစေတာပဲဖြစ်ဖြစ်အားလုံးကိုပြီးမြောက်အောင်မြင်အောင်လုပ်နိုင်ဖို့ဆိုတဲ့နေရာမှာတော့စိတ်သဘောထားတူတဲ့နိုင်ငံတွေပူးပေါင်းဆောင်ရွက်ရမှာပါလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်။ဒီအချက်ကိုဂျာမန်နိုင်ငံသားရေးဝန်ကြီးကလည်းသဘောတူပါတယ်။စစ်အေးခဲကပြီးဆုံးသွားပါပြီ။နောက်ထပ်ဖြစ်ပေါ်လာမယ့်အခြေအနေတစ်ခုကိုဖန်တီးဖို့ပြိုင်ဆိုင်မှုဆိုတာရှိပါတယ်။အဲ့ဒီပြိုင်ဆိုင်မှုမှာနည်းပညာအဓိကကျပါတယ်လို့လည်းနိုင်ငံသားရေးဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ
်။ It is going to retool our economies. It's going to reform.
နည်းပညာတွေဟာကျွန်တော်တို့ရဲ့စီးပွားရေးမှာနောက်ထပ်ပစ္စည်းကိရိယာအသစ်ဖြည့်တင်းပေးမှာပါ။ကျွန်တော်တို့ရဲ့စစ်တပ်တွေကိုပြုပြင်ပြောင်းလဲပြစ်မှာပါကျွန်တော်တို့ရဲ့ဘဝတွေကိုဓာတ်ရိုက်ပြောင်းလဲပြစ်မှာပါလို့ဝန်ကြီးဘလင်ကန်ကပြောသွားတာပါဘလို့ပုံဖော်မယ်ဆိုတာနဲ့ပတ်သက်ပြီးအမေရိကန်နဲ့ဂျာမနီတို့အပြုသဘောဆောင်ပြီးမှန်ကန်တဲ့အမြင်တွေရှိတာချင်းတူညီကြပါတယ်လို့လည်းသူကပြောခဲ့ပါတယ
် It's about using technology to make sure that we can actually deal
ဒီပညာတွေဟာယောဂဗျာတွေကိုကုစားနိုင်မှုနည်းလမ်းသစ်တွေအတွက်ဖြစ်ပါတယ်ရာသီဥတုပြောင်းလဲလာမှုကိုတုံ့ပြန်ဆောင်ရွက်နိုင်ဖို့ဖြစ်ပါတယ်။နည်းပညာတွေကိုအသုံးချပြီးဇီဝရုပ်ကြွင်လောင်စာတွေအပေါ်မှာမမှီခိုရတော့တဲ့စွမ်းအင်တွေရရှိလာဖို့အတွက်ဖြစ်ပါတယ်။ဒါအပြင်ကမ္ဘာတဝန်းကျန်းမာရေးနဲ့ညီညွတ်တဲ့အစားအစာတွေကိုစင်စက်မပြတ်ထုတ်လုပ်နိုင်ဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းနည်းပညာတွေကိုမမှန်မကန်အသုံးပြုပြီးလူတွေကိုဒုက္ခပေးနိုင်ပါတယ်လို့လည်းဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်
။ to undermine their privacy.To repress their human rights
နည်းပညာတွေကိုအသုံးပြုပြီးလူတွေရဲ့ကိုယ်ရေးကိုယ်တာလွတ်လပ်ခွင့်တွေကိုအားနည်းသွားအောင်လုပ်ဖို့လူအခွင့်အရေးတွေကိုချုပ်ချယ်ဖို့လူတွေကိုအွန်လိုင်းပေါ်ကနေဓာတ်ရိုက်ချိန်ချောက်နှောက်ယှက်ဖို့အထူးသဖြင့်တော့အမျိုးသမီးတွေနဲ့အရွယ်မရောက်သေးသူတွေကိုနှောက်ယှက်ဖို့အသုံးပြုနိုင်ပါတယ်။ဒါအပြင်နည်းပညာတွေကိုအသုံးပြုပြီးသတင်းမှားတွေကိုပေးဖို့မမှန်မကန်သတင်းတွေဖန်တီးဖို့အသုံးပြုပါတယ်ဒါတွေဟာအာဂရီလိုက်စားမှုတွေနဲ့အတူတွဲလာပြီးဒီမိုကရေစီကိုဖျက်ဆီးတဲ့အဓိကနည်းလမ်းနှစ်ခုဖြစ်ပါတယ်။သိကြပါရယ်လုံခြုံရေးအတွက်လည်းမေခွန်းထုတ်စရာတွေဖြစ်လာပါတယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကန်ကပြောသွားတာပါ။ဒီအခက်အခဲတွေကိုတိုင်းပြည်တစ်ပြည်တည်းရင်ဆိုင်ဖြေရှင်းနိုင်မှာမဟုတ်ပါဘူးလို့လည်းဝန်ကြီးဘလင်ကန်ကပြောပါရယ်။ပူးပေါင်းဆောင်ရွက်မှုနဲ့ညှိနှိုင်းဆောင်ရွက်မှုလိုအပ်ပါတယ်။ပိုပြီးအရေးကြီးတာဆန်ချိန်ဆန်ညွှန်းတွေတတ်မှတ်ဖို့နဲ့နည်းပညာနဲ့ digital နဲ့ပဲမှာဒီမိုကရေစီတန်ဖိုးတွေထည့်သွင်းနိုင်ဖို့ပါပဲလို့သူကပြောပါတယ်။နည်းပညာတွေကိုထိထိရောက်ရောက်အသုံးပြုပြီးထိတ်ဆုံးကိုရောက်အောင်ပြိုင်ဆိုင်ဖို့ဖြစ်ပါတယ်။အောက်ဆုံးကိုကျသွားဖို့ပြိုင်ဆိုင်ရမှာမဟုတ်ပါဘူးလို့နိုင်ငံသားရေးဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်။အမေရိကန်နဲ့ဂျာမနီတို့ရဲ့အနာဂတ်ဆိုင်ရာဆွေးနွေးပွဲကိုမြွန်းစတန်မြို့မှာကျင်းပခဲ့တာပါ။ဒီမြို့နဲ့ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီးကမှတ်ချက်ပြုပြောခဲ့ပါတယ်။ဒီမျိုးဟာဥရောပအလယ်ခေတ်14ရာစုလောက်ကတည်းကတည်ထောင်ခဲ့တဲ့ Hanseatic League ဒေသရဲ့အစိတ်အပိုင်းဖြစ်ပါတယ်။ဒီဒေသဟာဥရောပရဲ့ကုန်သွယ်ရေးလမ်းကြောင်းအတွက်ထူထောင်ခဲ့တဲ့မြို့ဖြစ်ပါတယ်။လူတွေ၊ထုတ်ကုန်တွေ၊အကြံဉာဏ်တွေကိုချိတ်ဆက်ဖို့ဆက်သွယ်ဖို့ထူထောင်ခဲ့တဲ့မြို့ဖြစ်တယ်လို့လည်းဝန်ကြီးဘလင်ကန်ကမှတ်ချက်ပြုပြောခဲ့ပါတယ်ခင်ဗျာ
။ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါပါရှင်။
အခုနားဆင်ကြရတာကတော့ဒီအမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်သိပ္ပံနဲ့နီးပညာစတဲ့ကဏ္ဍတွေကိုလိုင်းနိုမီတာ3249 VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်နားဆင်နိုင်ပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE application ကို download ရယူပါ
မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line no meter 3249လမ်းလမ်းမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်နဲ့တိတ်ပန့်တဲ့ဤပညာကန္တာတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှအရင်ဦးဆုံးတော့အမျိုးသမီးကန္တာဖြစ်ပါတယ်အမျိုးသမီးရဲ့အပေါ်အကြမ်းဖက်မှုပပျောက်ရေးကဘာလုံးဆိုင်ရာနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ထားတဲ့နိုဝင်ဘာ25ကနေဒီဇင်ဘာ10ရက်နေ့ထိကြားအမျိုးသမီးရဲ့အပေါ်အကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုတွေကိုကဘာတဝမ်းအမျိုးသမီးတွေကြိုးပမ်းလှုပ်ဆောင်နေကြမှာပဲမြန်မာအမျိုးသမီးတွေကလည်းပုံသဏ္ဍာန်မျိုးစုံနဲ့လှုပ်ရှားနေကြပါတယ်လူငယ်မြန်မာအမျိုးသမီးခေါင်းဆောင်တချို့ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးခန္ဓာမှာမတ်ခင်ပြူတွေ့တင်ဆက်ထားပါတယ်
There's a path we must choose sometimes. Gotta stand up and fight sometimes.
ဆရာနာရှင်တွေအဆက်ဆက်အုပ်ချုပ်ခဲ့တဲ့မြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်တဲ့လိင်မိုင်းဆိုင်ရာအကြမ်းဖက်မှုမတရားပြုကျင့်မှုအိမ်တွင်းအကြမ်းဖက်မှုအပါအဝင်အမျိုးသမီးတွေပုံစံမျိုးစုံနဲ့အကြမ်းဖက်ခံရတဲ့အခြေအနေတွေဆက်ပြီးတော့ရှိနေတာဟာအပြစ်ကျူးလွန်သူတွေအပေါ်မှာထိရောက်တဲ့အရေးယူမှုတွေရှိမနေတာကြောင့်ဖြစ်တယ်လို့ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေအထွန်းရေးမှူးနော်ဆဲဆဲကပြောပါရယ်။ဒါကြောင့်မျိုးသမီးတွေအပေါ်အကျန်းဖတ်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုစာပုတ်ကိုပြည်ထောင်ကင်းလွတ်ခွင့်ရနေတဲ့အခြေအနေအဆုံးသတ်ရေးကြိုးပမ်းမှုအဖြစ်အဓိကထားလှုပ်ရှားဆောင်ရွက်နေတယ်လို့နော်ဆဲဆဲကပြောပါရယ်
။ဒီနှစ်ကကျွန်တော်တို့အဓိကတည်သွားတဲ့စာပုတ်ကတော့ဒီတရားမျှတမှုရရှိရေးနဲ့ဒီတာဝန်ယူမှုတာဝန်ခံမှုရရှိရေးကဒီပြည်ထောင်ကင်းလွတ်ခွင့်အဆုတ်သားနိုင်တဲ့အစီအလာကိုရောက်ရှိနိုင်တယ်ပေါ့နော်ဆိုတော့ကျမတို့ကညီမြချင်းနဲ့လုပ်တယ်ပေါ့နော် justice accountability equal to end of end sister of impunity ပေါ့နော်ဆိုတော့ကျမတို့အဲ့ဒီဆောင်ပုံးနဲ့တော့လုပ်နေတယ်ပေါ့နော်ဆိုတော့ကျမတို့ဆက်ပြီးတော့လဲ campaign ကိုကြည်ကြည်ပြပြလှုပ်သွားဖို့ရှိမယ်ပြီးလို့ရှိရင်လဲဒီကျမတို့ message တွေပေါ့နော်ဒီ survivor တွေ survivors တွေစီက message တွေကကျမတို့တကယ်အောက်ချင်မှာဒီအကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့ကူညီပံ့ပိုးနေတဲ့ကျမတို့ရဲ့ defender တွေပေါ့နော်ဒီမြို့သမီးကကွယ်မြို့သမီးလူခွေးကကွယ်ဆောက်ရှောက်သူတွေရဲ့အတန်တွေရောပြီးလို့ရှိရင်လည်းအနေနဲ့ရမှာရှိနေတဲ့မြို့သမီးကောင်းဆောင်တွေရဲ့အတန်ကိုကျမတို့တစ်နေ့တစ်နေ့ပေါ့နော်ဒီ message တွေပေးဖို့ကျမတို့ social media မှာတင်သွားတာတွေရှိတယ်ပေါ့နော်ပြီးလို့ရှိရင်လည်းကျမတို့ဒီto the peace sexual violence နဲ့ပတ်သက်တာရော GVB နဲ့ပတ်သက်တာပေါ့နော်ဒီ2021ကနေ2022ဒီနှစ်စာအတွက်ပေါ့နော်ကျမတို့စီရင်ခံစာတစ်ခုကိုလည်းပြင်ဆင်နေတယ်ပေါ့နော
်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအနေနဲ့ပြည်တွင်းပြည်ပအမျိုးသမီးအဖွဲ့အစည်းတွေနဲ့အတူပူးပေါင်းပြီးဖဲချိုးပြူလှုပ်ရှားမှုအပါအဝင်အမျိုးသမီးတွေရဲ့အတန်တွေကိုဖောက်ထုတ်နိုင်မဲ့လှုပ်ရှားမှုတွေကြားမှာကွဲပြားမှုအပေါ်အခြေခံတဲ့အကြမ်းဖက်မှုပပျောက်ရေးလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့လှုပ်ဆောင်နေတယ်လို့လည်းနော်ဆဆဲကပြောပါရယ်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းထိုက်ပွဲတွေနေရာနှံ့ပြင်းထန်လာနေတဲ့ကရင်ပြည်ပြည်ခေါ်ကြားပြည်နယ်ဘက်မှာလည်းအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူတွေစုပေါင်းပြီး16ရက်တာလှုပ်ရှားမှုတွေလုပ်နေကြပါရယ်အရင်တုန်းကလိုမြို့တွေရွာတွေမှာလှုပ်လှက်လက်လက်လှုပ်ရှားဆောင်ရွက်နိုင်တဲ့အခြေအနေမျိုးမရှိပေမဲ့လို့ရတဲ့နီလန်းနဲ့လှုပ်ရှားမှုတွေကိုတော့အဆက်မပြတ်လှုပ်ဆောင်နေတဲ့အကြောင်းကင်းဒီအမျိုးသမီးအစည်းအရုံးအတွင်းရေးမှူးနဲ့မော်ဖရီးမြာကပြောပါတယ
်ရခိုင်နိုင်ငံရေးကောင်းတော်ဆိုလို့ရှိရင်တော့ကျမတို့မြို့နယ်အလိုက်လှုပ်ပြီးတော့မှလူထုတွေတစုတစည်းထဲနေပေါ့နော်ဟိုကုစလဲတွေ၄၅ရာတထောင်အဲ့လိုဖိတ်ပြီးတော့မှကျမတို့ကပညာပေးလေးရှိကြတယ်ဒါပေမဲ့ဒီနေ့မှခါကြတော့တရားနိုင်ငံရေးရဲ့အခြေအနေလည်းမကောင်းတော့ကျမတို့တော်တော်များများကစိတ်ရှောင်စကားတွေမှာပဲဟိုအခါနာကြီးချုပ်ရဲ့ပညာပေးတွေတောက်လို့ဆောက်ဖြစ်တယ်ပေါ့နော်ဆိုတော့ဥပမာဒီ KNBLU လိုမျိုးဆိုလို့ရှိရင်တော့ဒီနေ့မှက လိုက်ကိုရဲ့ဒီမော့ဆူဖူဆူအရှိချမ်းအာပြလို့ရှိရဒီရှာတော့မှာပေါ့နော်အဲ့ဒီစီချောင်းစကားတွေကိုလူဦးရေတော်တော်များများနဲ့ကျမတို့ကသွားလို့ဖြစ်တာရှိတယ်ပေါ့နော်ဆိုတော့အဓိကကကျမတို့ဒီပေးတဲ့ရွယ်ချက်ဆိုလို့ရှိရင်တော့အခုဆိုလို့ရှိရင်အာဒီခုနောက်ပိုင်းမှာကပို့ပြီးတော့မှဟိုဤတွေ့အတက်ဖက်မှုတွေကပိုများလာတာရှိတယ်လို့တစ်ဖက်မှာဆိုလို့ရှိရင်လည်းဟိုတိုင်ကြားတဲ့ဟိုနေရာတွေလည်းမရှိဘူးအာဂရင်းနီပြည်မှာလည်းတည်တဲ့တိုင်းပဲအာနာသိပ်ပြီးနောက်ပိုင်းမှာကဟိုဒါကအားလုံးတရားဥပဒေစမှုရဲ့ပြည့်တည်သွားတယ်ဆိုတော့ကျမတို့ရဲ့ control area မှာပဲရှိတဲ့တရားဥပဒေနဲ့ကျမတို့ကတိုက်ကြတာမျိုးတွေ၊ကိုက်တွေဖြစ်ရှိတာမျိုးတွေရှိတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးတွေဖြစ်ရှိပေးတဲ့နေရာမှာဆိုလို့ရှိရင်လည်းတကယ်တရားမျှတမှုရှိနိုင်ဖို့အတွက်လည်းကျမတို့တွေကထားပြီးတော့မှဝိုင်းဝိုးဖိအားပေးတာတွေလည်းပါတယ်လို့အမျိုးသမီးတွေကလည်းသူတို့ရဲ့အခွင့်အရေးသူတို့ရဲ့ရပ်ပိုင်ခွင့်တွေသူတို့ဘယ်လိုကာကွယ်ရမလဲဆိုတဲ့ဟာမျိုးတွေကြည့်ကြည့်ပြပြတည်နိုင်ဖို့အတွက်ကျမတို့ကပညာပေးတာတွေလည်းပါတယ်ပေါ့နော်ဆိုတော့တချို့ဆိုလို့ရှိရင်လည်းအခုတရားနာသိပြီးနောက်ပိုင်းမှာကကျမတို့အမျိုးသမီးကလေးတွေကတော်လေးနဲ့စိတ်ဓာတ်ရည်ရကြတယ်ပေါ့နော်ဆိုတော့ဒီအမျိုးသမီးတွေကလေးတွေအတွက်စိတ်ဓာတ်မြင့်တည်ရေးစီစီတွေကျမတို့လုပ်ပေးတယ်အကစားစီစီတဲ့ပွဲစီစီတွေလုပ်ပေးတယ်တစ်ဖက်မှာဆိုလို့ရှိရင်လည်းအဂေးလေးတွေဆော့ပေးတာမျိုးပြီးလို့ရှိရင်အခါနာမှာဆိုလို့ရှိရင်လည်းဟိုအဆူအကားတွေပေါ့နော်အဲ့လိုမျိုးတွေကျမတို့ဖန်တီးပေးတာမျိုးတွေလည်းရှိတယ်ပြီးရင်ကျမတို့ကပေးချင်တဲ့ message ကိုလည်းကျမတို့ထည့်တာမျိုးတွေလည်းရှိပါတယ်ပေါ့နော်ဟုတ်
စစ်တပ်အာဏာသိမ်းမှုနောက်ပိုင်းပြည်တွင်းမှာနေရဲဆုံးခွာထွက်ပြေးနေကြတဲ့သူတွေနေဆက်ဖြည့်ကျော်ထွက်ပြေးကြတဲ့ဒုက္ခသည်တွေအများအပြားရှိနေတဲ့အိန္ဒိယမြန်မာနေဆက်မှာလည်းအမျိုးသမီးတွေအပေါ်အစံဖတ်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုတွေလုပ်နေကြပါတယ်။လက်တော်အခြေအနေမှာတော့တရားမျှတမှုရှာဖွေဖို့ထက်ဒုက္ခရောက်နေကြတဲ့အမျိုးသမီးတွေကိုလိုအပ်တဲ့အကူအညီတွေပေးနိုင်ဖို့အမျိုးသမီးတွေအချင်းချင်းဖေးမှအကူအညီပြီးစိတ်ခွန်အားပေးနိုင်ဖို့အတွက်အဓိကဦးစားပေးလုပ်နေရတဲ့အခြေအနေဖြစ်နေတယ်လို့အိန္ဒိယမြန်မာနေဆက်အခြေစိုက်ကူကီမျိုးသမီးအဖွဲ့ကမပွိုင်သူကပြောပါတယ်
။နေရဆုံးခွာထပ်ပြေးလာတဲ့ဒုက္ခတွေတွေရှိတယ်။စီရီယမ်လုတ်တဲ့သူရဲကောင်းတွေလည်းရှိတယ်။ပေါ့နော်ဒီဖက်ချမ်းမှာဒါပေမဲ့ကျမတို့ဒီဖက်ချမ်းမှာက illegally နဲ့နေရတယ်။ဒီအိန္ဒိယအစိုးရကပြည်ဝင်နေထိုင်ခွင့်ပြုထားတာမဟုတ်ဘူး။ဆိုတော့ကျမတို့မြန်မာနိုင်ငံကအမျိုးသမီးထုတွေကငိုရဲဟိုကဒီစစ်ကြောက်ပြေးလာတဲ့အချိန်မှာအိန္ဒိယချမ်းဖတ်မှုကကျမတို့ကဘယ်နေရာမှာဆိုအိန္ဒိယချမ်းဖတ်မှုဖြစ်တယ်။အိန္ဒိယချမ်းဖတ်မှုအနေရဒီတော့မရွေးဘူးရ။ဒီမှာလည်းတရားမဝင်ပုံစံနဲ့နေရတဲ့ခါတွေမှာလည်းပိုပြီးခံရတယ်။နောက်ပြီးတော့နေရာဒေသအစိမ်းဖြစ်တယ်။အမျိုးသမီးထုတော်များများကငကိုရဲဟိုကကိုယ့်ရဲ့ကိုယ့်ရာမှာဖြစ်နေတောင်မှအိမ်တွင်းချမ်းဖတ်မှုတွေခံနေရတောင်ကျမတို့အမျိုးသမီးတွေကမပြောရဲဘူး။အဲ့လိုမျိုးပုံစံဖြစ်နေတော့ဒီအချိန်မှာကျမတို့ကူကီအမျိုးသမီးဖက်ကနေမှဒီလိုမျိုးခက်ခဲဒုက္ခတွေရောက်နေတဲ့အမျိုးသမီးတွေကိုကူညီနေတဲ့အလုပ်တွေလုပ်နေတယ်ဆိုတဲ့ဟာကိုလည်းသူတို့တွေကိုကျမတို့ပြောပြတယ်ပြီးလို့ရှင်ဒီ16ရက်ပါလှူရှားမှုရဲ့အကြောင်းတို့တစ်ဖြစ်နိုမာ25ရက်နေ့ဆိုလို့ရှင်တကဘာလုံးတနိုင်ငံလုံးဝအကျင်းပတယ်ဒါအမျိုးသမီးတွေပေါ်နဲ့မင်းကလေးငယ်များပေါ်ကြံဖတ်မှုတွေပပျောက်ရေးနေဖြစ်တယ်ဆိုတော့ကိစ္စတွေကိုပိုတိသွားဖို့ပေါ့ကျမတို့ဒီအကြံဖတ်မှုခံရတယ်ဆိုလို့ရှင်ပြည်ငုံနှုတ်ပိတ်မနေရအောင်ဒုက္ခတွေနေနဲ့ဒီဖက်မှာထွက်ပြေးလာတယ်ဆိုပေမဲ့လည်းစိတ်တက်မကြဖို့စိတ်အားမငယ်ဖို့နောက်ပြီးတော့ကိုခံရတယ်ဆိုရင်ပြည်ငုံနှုတ်ပိတ်မနေပါနဲ့ကျမတို့ဆက်တွေ့ပါဆိုမှအဓိကတော့အဲ့ဒီဟာတော့ကျွန်တော်တို့တော့ပြောပြတာပေါ့နော်။ကြံတဲ့ဒီဘယ်လိုပြောမလဲတရားမျှတမှုတွေရဖို့ပါဖို့ညာဖို့ကတော့ဒီအချိန်မှာကျွန်တော်တို့စဉ်းလဲမစဉ်းစားမျှော်လဲမမျှော်တော့ဘူးဒီအချိန်မှာလုံးဝမဖြစ်နိုင်ဘူးဆိုတော့ဒီမျိုးသမီးတွေကိုတော့ကျွန်တော်တို့ကကူညီပြီးမှခေးမရမယ်နိုင်တဲ့ဖက်ကနေကျွန်တော်တို့မျိုးသမီးဒီမျိုးသမီးဖက်ကကူညီပေးနေတာပေါ့နော်
။အလားတူကချင်းပြည်နယ်ဘက်မှာလည်းဆရနာသိမ်းမှုနောက်ပိုင်းလက်နက်ကန်ပြည်ပခါတွေနဲ့လုံခြုံရေးစွန့်ရရတဲ့အခြေအနေတွေရှိနေတဲ့ကြားမှာကိုပဲအမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုတွေကိုတော့ဒီနှစ်မှလည်းဆက်ပြီးတော့လှုပ်ဆောင်နေပါတယ်လို့ကချင်အမျိုးသမီးအစည်းအရုံးပြောခွင့်ရမိုးနေလီကပြောပါတယ်
။ကျမတို့ဒီစစ်အာဏာမသိမ်းခင်အရှိတ်ပိုင်းမှာပြီးလို့ရှိရင်ဒီကိုဗစ်တွေမဖြစ်ခင်မှာပေါ့လေနော်။ဆိုလို့ရှိရင်ကျမတို့ကချင်ဒေသမှာဒီ16ရက်တာကမ်ပိန်းစီပေါ့ကျမတို့ဒီဖေးကျူးအဖြူလေးတွေဖေးကျူးဖြူကမ်ပိန်းဆိုတော့ကျမတို့လုပ်တာတွေရှိပါတယ်။ဒီဖေးကျူးဖြူဆိုတော့နိုင်ငံတကာနိုင်ငံပေါင်းများစွာမှာလုပ်တဲ့လှုပ်ရှားမှုတစ်ရက်ပေါ့လေနော်အားလုံးအတူတကွတက်ညီလက်ညီနဲ့လုပ်တဲ့ကမ်ပိန်းတစ်ခုဖြစ်ပါတယ်ဆိုတော့အထူးသဖြင့်တော့ဒီဖေးကျူးဖြူတက်ဆင်ခြင်းအဖြစ်ဒီလိုမျိုးမျိုးသမီးတွေကိုအကြမ်းဖက်မှုပပျောက်ဖို့အတွက်ကိုကိုတိုင်ပါဝင်ပြီးတော့လှုပ်ဆောင်မယ်ကိုကိုနိုင်လဲဒီအကြမ်းဖက်မှုတွေကိုပပျောက်အောင်တာမက အကြံဖက်မှုမလုပ်ဘူးဆိုတဲ့ဂတိကဝတ်ပေါ့လေနော်ဒါတွေကိုကျမတို့ဒီလှုပ်ဆောင်တဲ့ဒီတင်ငယ်ရတစ်ခုအနေနဲ့လှုပ်ဆောင်တယ်တစ်ဖက်မှာလည်းကျမတို့ကဒီအမြင်ဖွင့်တင်တန်းနေပေါ့နော်လှုပ်ဆောင်တယ်ပြီးလို့ရှိရင်လက်ကမ်းစာဆောင်တွေဝေမျှတယ်အထူးသဖြင့်ကျမတို့ကဒီဒီကချင်လူမြောက်နေမြေမှာကျမတို့လှုပ်ရှားတဲ့နေရာတွေမှာဆိုလို့ရှိရင်လည်းဒီအမျိုးသမီးတွေပေါ့ပို့ပြီးတော့ဒီအကြံဖက်မှုပပအောင်လှုပ်ဆောင်လာဖို့အတွက်ရေဒီ move policy တွေချမှတ်လာဖို့အတွက်ဘက်ပေါင်းစုံကနေကျမတို့လှုပ်ဆောင်တာတွေရှိပါတယ်ဒီနောက်ပိုင်းမှာတော့ဒီလုံခြုံရေးအရာရောတွာလာဖို့အတွက်အခက်အခဲတွေအတားအဆီးတွေအများကြီးကြောင့်ကျမတို့ကဒီလောက်ထိကြည်ကြည်ပြင်းပြင်းမလုပ်နိုင်တဲ့အခြေအနေပေါ့လေနော်ဒီ statement တွေပြီးလို့ရှိရင်အချင်းချင်းဒါတည်င်းဖလေတာဒီလောက်ပဲကျမတို့ကလုပ်နိုင်တာတွေရှိပါတယ်ခု
ဆရာနာသိမှုနောက်ပိုင်းနိုင်ငံရေးဖိနှိပ်မှုတွေလက်နက်ကင်ပြိပက္ခတွေကြောင့်ပြည်တွင်းမှာနေရဆွန့်ခွာထွက်ပြေးနေကြတဲ့သူတွေပြည်ပနိုင်ငံတွေကိုထွက်ပြေးနေရတဲ့သူတွေမြန်မာနိုင်ငံအနှံ့သိမ်းတဲ့ခြေရှိနေတဲ့အထက်မှာအမျိုးသမီးနဲ့မိန်းကလေးငယ်တွေအများပြားပါဝင်ပြီးတော့စစ်ဘေးဒုက္ခတွေနဲ့အတူလိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့အိမ်တွင်းအကြမ်းဖက်မှုတွေကိုအမျိုးသမီးတွေပိုပြီးကြုံတွေ့လာနေရတယ်လို့လည်းဒီမျိုးသမီးလှုပ်ရှားသူတွေကထောက်ပြပြောဆိုကြပါတယ်။ဘယ်လိုအကြမ်းဖက်မှုပုံစံမျိုးတွေကိုအဓိကကြုံတွေ့ကြရပြီးတော့ဓာတ်တွေကိုရပ်တန့်မှုတွေဘလောက်ထိအရေးကြီးနေပါလဲ။တရားမျှတမှုနဲ့တာဝန်ခံမှုရှိဖို့ပြည်ထောင်ကင်းလွတ်ခွင့်ရနိုင်တဲ့အခြေအနေတွေအဆုံးသတ်ဖို့ဆိုတဲ့ဆောင်ပုံနဲ့ဆက်ချရတာလှုပ်ရှားမှုဒီလိုအချိန်မှာဘာကြောင့်ပို့ပြီးတော့အရေးကြီးနေတယ်လဲဆိုတာတွေကိုတော့ရှေ့သတင်းပတ်အမျိုးသမီးကဏ္ဍမှာဆက်ပြီးတော့တင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါလို့ပြောရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်ချစ်မခင်ပြုပါရှင
်အခုတကဆက်ပြီးတော့နားဆင်ရမှာကတော့သုတဆုံနဲ့အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်။ဆရာဝန်ဘွဲ့နဲ့ PhD ဘွဲ့နှစ်ခုစလုံးအတွက် Virginia Commonwealth တက္ကသိုလ်မှာပညာသင်ကြားနေတဲ့မတ်ယူပါအောင်မျိုးအကြောင်းကိုကိုအောင်တင်ပြထားပါတယ
်။ယူပါအောင်မျိုးဟာ2014ခုနှစ်မှာမိသားစုနဲ့အတူ DV ကန်ဆက်မဲ့အစီအစဉ်နဲ့အမေရိကကိုရောက်ရှိပြီးတော့ကျောင်းထည့်နေတာပါ။
ဗမာပြည်မှာ high school ကိုပြီးအောင်တက်ခဲ့ပြီးတော့အမေရိကမှာ college ကနေစပြီးတော့ကျောင်းတက်ခဲ့တာပါ။ဟိုပါပထမဦးဆုံးစစချင်းတက်တုန်းက college တက်တုန်းက undergraduate degree ယူတာပေါ့နော်။အဲ့ undergraduate degree ကဘာယူခဲ့ရလဲဆိုတော့ biology major နဲ့ chemistry minor နဲ့ယူခဲ့ပါတယ်။ပြီးတော့အဲ့ undergraduate လေးနှစ်နဲ့ပြီးတဲ့အချိန်ကျတော့အခုတက်နေတဲ့ dual degree program ပေါ့နော် degree နှစ်ခုကိုပေါင်းထားတဲ့ program ဟာ MD နဲ့ PhD နဲ့တွဲထားတာပေါ့နော် MD ဘက်ကဆရာဝန်စေချောင်းလိုင်းနဲ့ PhD ဘက်က research scientist line ပေါင်းထားတဲ့၈နှစ် program ကိုအခုတက်နေပါတယ်အဲ့တော့ college လေးနဲ့အခု၈နှစ် MD PhD တက်နေပါတယ
်ဆရာဝန်နဲ့သူတွေတနာဘက်မှာဦးစားပေးလေ့လာပြင်မှန်နဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
MD ကကျောင်းပြီးပြီးချင်းက specialty ကျောင်းပြီးမှ specialty ရေးတာပေါ့နော်ကျောင်းကအကုန်လုံးဒီတိုင်း general သင်ပေးပြီးတော့အဲ့ဒီ medical school ရဲ့စရုပ်ထနှစ်မှာကိုကဘာ specialty လိုချင်လဲဆိုတာကိုရွေးကြပါလေအဲ့ဒါပြီးမှ specialty ရွေးပြီးမှအဲ့ဒီစေယုံတွေကိုအဲ့ apply လုပ်တာပေါ့နော်အဲ့ဒီ residency position ရအောင်လို့ပေါ့နော် residency ကဗမာလိုဆိုရင် house ဗမာစေချောင်းနဲ့equivalent ဆိုရင် house center ပေါ့နော်။ယူပါရဲ့ PhD ကအဆုတ်ကိုလေ့လာပါတယ်။လူတွေဟာဆေးလိတောက်တဲ့အချိန်ကြာရင်အဆုတ်ကိုဒဏ်ရာထိခိုက်မှုတွေရှိပါတယ်။ဒီဒဏ်ရာတွေကိုကုသဖို့နီးလန်းအသစ်တွေရှာဖွေတဲ့အတွက်သူတေသနာလုပ်ပါတယ
်။ American ကျောင်းတွေမှာပညာရတ်တွေကိုစနစ်တကျပြုစုပြောင်းထောင်ပေးတဲ့အနေနဲ့ပညာတော်သူတွေကို scholarship ပညာရတင်စုအပြည့်ပေးပါတယ
်။ယူပါဒီကျောင်းမှာ undergraduate တက်တုန်းကscholarship ကအများကြီးတော့မရခဲ့ပါဘူးเนาะအဲ့ဒီ undergraduate တက်တုန်းကအဲ့ဒီ၄နှစ်အတွင်းမှာတော်တော်စူးစမ်းယူပြီးတော့စေချောင်းကိုဝင်အောင်လုပ်ခဲ့ပါတယ်အဲ့စေချောင်းဝင်တဲ့အချိန်မှာဒီကျောင်းကယူပါကို၈နှစ်စလုံးအတွက်ဟိုဟာ full scholarship ပေးရပါဘောเนาะ၈နှစ်စလုံးအကုန်လုံးအဲ့ဒီကျောင်းလာခါတွေအကုန်လုံးပါပြီးတော့အဲ့ဒီပါတဲ့အပြင်ဟိုဟာယူပါကိုနှစ်တိုင်းနှစ်တိုင်း stipend ပေးတာဘောเนาะနေစီစားစီပေါ့စတိုက်ပန်ကအ
လုံးမလောက်ရ
အားလုံးတနစ်ကို3,000ဆိုရင်၈နှစ်ဆိုရင်2,400ဒါပေမဲ့အဲ့ဒါကစားစီနေစီပဲရှိသေးတယ်ကျွာကျူရှင်အဲ့ဒီကျောင်းစီမပါသေးဘူးပေါ့နော်အလုံးပေါင်း5,000လောက် estimate 5,000လောက်ပေါ့နော
်ပညာတော်သင်စုရဖို့ဆိုရင်ကျောင်းစာတစ်ခုတည်းမဟုတ်ပဲဖက်ဖက်ကပြင်ဆင်ဖို့လဲလိုတာပါ
ပညာတော်တင်စုနဲ့ပတ်သက်ပြီးတော့ပေးတာကတော့တချောင်းနဲ့တချောင်းနဲ့ကတော်တော်กว่าပါတယ်အဲ့ဒီဒါပေမဲ့အကြောင်းညီကသူတို့ကဘလို့ရွေးချယ်တာလဲဆိုတာမပြောပေမဲ့ဒါပေမဲ့ကိုယ့်ဘက်က apply တဲ့ဘက်ကနေကြည့်ရင်ပြင်ဆင်ကိုယ့်ကိုပြင်ဆင်ရတာပေါ့နော်ဒီပြင်ဆင်နဲ့ပြင်ဆင်တာနဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေကတော့စည်းကမ်းစည်းရုံးအတွေ့အကြုံသူတည်တနာအတွေ့အကြုံရဲ့လူမှုအတိုင်းဝိုင်းပရဟိတလုပ်ငန်းကြီးပါရင်ကိုယ့်ဘက်က apply လုပ်ရင်အဲ့ဒီအကုန်လုံးပါတဲ့ချိန်ကျရင်ကိုယ့်ရဲ့ application ကရွေးချယ်ခံဖို့ကိန်းနေပူပြရပါတော့
ဘက်ဆောင်ပြင်ဆင်ခဲ့ရပုံကိုလည်းယူပါအောင်မျိုးကအခုလိုပြောပြပါရယ
် research နဲ့ပတ်သက်ပြီးတော့ယူပါက undergraduate အဲ့ဒီ link နဲ့တက်တုံးကဒုတိယနှစ်ကနေစပြီးတော့စရုပ်ထနှစ်ပေါ့เนาะအဲ့ဒီအိနှစ်နှစ်လောက်အတွက်အဲ့ဒီ DV ဒီကျောင်းမှာပဲ neuroscience research လုပ်ခဲ့ပါတယ်အဲ့ဒီအတွေ့အကြုံရှိရပေါ့เนาะပြီးရင်တခြားဟာနဲ့အဲ့ဒီဆေးကန်းဆေးရုံနဲ့ပတ်သက်ပြီးတော့ဆရာဝန်တွေကိုအနောက်ကနေ shadow လုပ်တဲ့အဲ့ဒီအတွေ့အကြုံလည်းရခဲ့ပါတယ်เนาะပရဟိတနဲ့ပတ်သက်ပြီးတော့ကင်ဆာရှိတဲ့မိဘတွေမွေးဖွားလာတဲ့ကလေးတွေကိုစိတ်ဓာတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့အားပေးတဲ့လုပ်ငန်းကိုဝင်ပြီးတော့ကူညီခဲ့ပါတယ်။ဆေးချောင်းကိုတက်ဖို့ဘလို့ရောက်လာတယ်လို့ဆိုတော့အိမ်မှာယူပရဲ့အဖိုးနဲ့အတော်ကနှစ်ယောက်စလုံးဆရာဝန်အဲ့တော့ငငယ်တုန်းကကြီးဖွားလာတုန်းကအဲ့ဒီအဖိုးနဲ့အတော်ကိုကြည်ပြီးတော့ကြီးပြင်းလာတာပေါ့နော်အဲ့လိုကြည်ရင်လည်းကိုဘကနေစိတ်ဝင်စားလာတာပေါ့အဖိုးကစေကန်းသွားရင်လိုက်သွားတာဒီတိုင်းဟိုကြည်ဒီကြည်အဲ့ဒီ patient နေနဲ့အဲ့ဒီအဖိုးကတွေ့နေတဲ့ချိန်ကျရင်ဒီတိုင်းဝင်ပြီးတော့ဒီတိုင်းကူပေးတာပေါ့နော်
ကျောင်းမပြီးခင်ကတည်းကကိုယ့်ရဲ့သူတေသနာလှုပ်ထားတာတွေကိုအများနဲ့ဖလှယ်ပြီးအပြန်အလှန်သင်ယူဖို့အရေးကြီးကြောင်းလဲသူကအခုလိုပြောပါတယ
်ဟုတ် research နဲ့ပတ်သက်ပြီးတော့အများသောအားဖြင့်နှစ်တိုင်းနှစ်တိုင်းဆိုယူပါတို့ conference တွေဝင်သွားပြတာပေါ့နော်အဲ့တော့ဒီနှစ်က San Francisco မှာ conference ကိုသွားပြပါတယ်ဟိုဟာ San Francisco မှာယူပါလုပ်နေတဲ့ research အကြောင်းနေကိုဘာလုပ်တာလဲဘလို result တွေရတာလဲအခုလက်ရှိဒီ research နဲ့ပတ်သက်ပြီးတော့ဘာတွေရှာတွေ့တယ်လဲဆိုတော့ presentation ကိုလုပ်ခဲ့ပါတယ်เนาะအဲ့ဒီ presentation တစ်ခုရဲ့နောက်တစ်ခုက competition ကိုလုပ်ခဲ့ပါတယ်ဒီ competition ကလဲကိုယ့်ရဲ့ဘာ research လုပ်နေရလဲဆိုတဲ့ဟာကိုပြောပြတဲ့ competition ပေါ့เนาะဒီ competition မှာလဲယူပါကပထမဆုံးရခဲ့ပါတယ်ဒီ conference တွေကဘာလို့အရေးကြီးတာလဲဆိုတော့ဒီလိုအခွင့်အရေးရတာပေါ့နော်ကိုယ့်ရဲ့ research ကိုပြောဖို့သူများရဲ့ research တွေကိုနားထောင်ဖို့အဲ့တော့ information exchange လုပ်လို့ရတဲ့နေရာတစ်ခုဖြစ်ပါတယ်ဒီ conference တွေက research ကအဆုံနဲ့ပတ်သက်ပြီးတော့စိတ်လေးတောက်ရင်ဒဏ်ရာရတဲ့ research အကြောင်းပေါ့နော်အဲ့ဒီဒဏ်ရာတွေကိုဘလို့ဟိုကုတာနိုင်မလဲဆိုတဲ့အဲ့ဒါ research ကိုလေ့လာတဲ့ပိုင်းနဲ့သက်ဆိုင်ပြီးတော့ presentation လုပ်ခဲ့တာပေါ့နော်
နိုင်ငံရေးချာမှာပညာထွက်တင်မယ်ဆိုရင်ဘာတွေပြင်ဆင်ဖို့လုပ်မယ်ဆိုတာကိုလည်းသူကအခုလိုအကြံပေးပါတယ်
။ကျောင်းတက်ဖို့အတွက်ကဟိုနီးလန်းနေ opportunity တွေအများကြီးရှိပါတယ်။ကိုယ့်ဘက်ကဘာလို့လို့ရတာလဲဆိုတော့တက်နိုင်တလောက်အင်္ဂလိပ်စာကိုစောစောစီစီသင်ယူဖို့အတွက်ရဲပြီးရင်ကိုကဘာစိတ်ဝင်စားတာနဲ့သက်ဆိုင်ပြီးတော့ဘယ်လိုတွေဘာတွေလုပ်ရမှာလဲဘာလိုအပ်တာလဲဆိုတာကိုလေ့လာဖို့လည်းလိုအပ်ပါတယ်။ပြီးတော့ဒီ scholarship တွေဘာတွေရဖို့ apply လုပ်ဖို့အတွက်ဆိုရင်ကိုစိတ်ဝင်စားတဲ့အကြောင်းတွေရဲ့ website ကြီးကိုတွားပြီးတော့သူတို့ရဲ့ scholarship department တွေပါရှိတာပေါ့နော်အဲ့ဒီ scholarship department တွေရဲ့ website ကြီးရဲ့ဝင်ပြီးတော့သူတို့တွေကဘာ scholarship တွေရှိတယ်ဒီ apply ဒီ scholarship တွေ apply ဖို့ဘာတွေလိုအပ်ချက်တွေရှိတာလဲကိုလေ့လာပြီးတော့ကိုနဲ့သက်ဆိုင်တဲ့ scholarship တွေကို apply ရင်ဟာဒီ America လာပြီးကြောင်းတက်ဖို့တော်တော်အဆင်ပြေတာပေါ့နော်
ဥဒကာဆက်ပြီးတော့နားဆင်ရမှာကတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာ probiotic တွေအကြောင်းကိုဒေါက်ခင်မျိုးသက်တင်ဆက်ထားပါတယ
် probiotic ဆိုတာဘာပါလဲသူ့ကိုဘယ်သူကရှာဖွေတွေ့ခဲ့တယ်သူ့ကိုစားသွင်းဘာအကျိုးရှိတယ်ဆိုးကျိုးတွေရောရှိနိုင်သလားဆိုတာတွေကိုဓာတုပညာရှင်ဒေါက်တာခင်မောင်မျိုးကပြောပြပေးမှာပါ
So
2010ခုနှစ်လွန်လောက်မှာ provided ဆိုတဲ့နာမည်ကိုသုံးခဲ့တယ်သို့တော့ provided ကိုစပြီးတော့တွေ့တာ1900လောက်တည်းကတွေ့ခဲ့တာဘူဂေးရီးယားပညာရှင်ဒီကနေစပြီးတော့တွေ့တယ်လို့ကျွန်တော်တို့ပြောလို့ရပါတယ်သူ့နာမည်ကတော့ Stepman Grigorov ဆိုတဲ့နာမည်သူကဘူဂေးရီးယားကမားတော်ကြီးလည်းဖြစ်တယ် microbiologist လည်းဖြစ်တာပေါ့ provided bacteria တွေဟာအကျိုးပြုတယ်ဆိုတော့သူကစတင်တော့ခွဲခြားဖော်ထုတ်လိုက်တယ်သူတွေ့တဲ့ဟာကိုနောက်ပိုင်းမှာလူတွေပိုသိထင်ရှားလာတာတော့ရုရှားနိုဘယ်ဆုရတဲ့ပညာရှင်အလီမက်ရှနီကော့ဖ်ဆိုတဲ့သူကပိုခေါ်ထုတ်လာတယ်လို့ကျွန်တော်ပြောလို့ရတယ်သူခေါ်ထုတ်လာတဲ့အတွက်ဒီအကြောင်းတွေကိုလူတွေပိုတော့နားလည်တဲ့သဘောပေါက်လာတယ်သူခေါ်ထုတ်တာအဓိကတော့ဒုက္ခလို့ခေါ်တဲ့ danger တွေစားတုံးတဲ့အခါမှာလူတွေကကျန်းမာရေးအမှန်တန်ကောင်းလာတယ်ဆိုတာတွေ့ရတယ်ဒီဘူဂေးရီးယားနဲ့ရုရှားရဲ့လူမျိုးတွေကအသက်ရှည်တယ်ကျန်းမာတယ်ဆိုတာအဲ့ဒီဒေဂျင်လို့ကျွန်တော်ပုံမှာခေါ်တယ်ဟိုသူတို့ကလည်း fermented milk ပေါ့နွားနို့ကိုအချင်းဖောက်ထားတယ်အဲ့ဒီဟာကိုသူတို့ကစားကြတယ်သူတို့ဒီမှာအစားအသောက်ကဒီ note တစ်မျိုးပဲအဓိကထားစားတယ်အဲ့မှာဒေဂျင်တွေဒီဒေဂျင်တွေပေါ့ cheese တွေပေါ့ဒါစားတယ်အဲ့ဒီလူတွေကပုံကအသက်ရှည်တယ်ဆိုတော့ဂျုံချီလာတဲ့အတွက်ဒီ provided ကိုနောက်ပိုင်းမှာအလေးပို့ထားလာကြတယ်လို့ဒါကိုသိလာတဲ့ဆေးဥပဒနာပညာရှင်တွေက provided ဆိုတော့ဆေးကိုထုတ်ရောင်းလာကြတယ်အဲ့ဒီခါခေတ်ဆန်းလာတာ20ကျော်လောက်ပဲရှိပါသေးတယ
် probiotic ဆိုတာအသက်ရှင်သန်နေတဲ့ bacteria တို့ virus တို့လို microorganism အနုဇီဝရုပ်ကလေးတွေဖြစ်ပြီးတင့်တော်တဲ့ပမာဏရှိနေသူတို့မှီခိုးနေတဲ့ခန္ဓာကိုယ်ရဲ့ကျန်းမာရေးကိုအကျိုးပြုတယ်လို့2024မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအတိအပယ်ဖွင့်ဆိုထားပါတယ
်။ probiotic ဆိုတာအသက်ရှင်နေတဲ့ bacteria black bacteria အဲ့တော့လူတွေကိုချွေးလိုက်တော့လူတွေကကျန်းမာရေးကိုတက်လာတယ်။အဲ့ဒီကျန်းမာရေးတိုးတက်လာတဲ့ bacteria တွေကိုထုတ်ပြီးတော့ဆေးလုံးအနေနဲ့ရောင်းချတာ probiotic ဆိုတာအမျိုးစုံဖြစ်လာတယ်။ probiotic အလုံး100လောက်ကိုဒေါ်လာ20နဲ့လည်းရောင်းတယ်ဒေါ်လာ400လောက်ထိကိုရောင်းရတယ်မျိုးစားကိုတည်တော့အဲ့တော့မျိုးစားဝတ်တည်တဲ့ဆို probiotic bacteria တွေကိုသူတို့ပြည့်စုံလို့တော့ခွဲထုတ်ခွဲထုတ်တော့အကောင်းဆုံး bacteria တွေကိုစုလိုက်စုလိုက်တော့ billion of bacteria ပေါ့ဒီပုံမှာဒီမှာစားသုံးနေတဲ့ bacteria ပေါ့လေတချို့စည်းဆိုင်မှာဝယ်လို့ရတဲ့ bacteria အဲ့ probiotic ကဘယ်လောက်ပါလဲဆိုရင် bacteria ပေါ့တော့100 billion ဆောက်ပါတယ်လို့ပြောတာပါလေ။ဟောသာမန်အားဖြင့် 80 billion ဆောက်တဲ့ရှိပါတယ
်။ probiotic ကိုစားသုံးတာဟာကျန်းမာရေးအတွက်ဘာအကျိုးရှိစေပါသလဲ
။ကောင်းကျိုးလေးပြောရတော့ကျွန်တော်တို့ကိုမာတွေပြောတဲ့ gastric ပေါ့အစာအိမ်ယောဂဒါကိုတတ်တာစီတော့အမှန်ပဲ။ bacteria မှာ balance လို့ဖြစ်ပါလေ။ bacteria တွေ balance ဖြစ်တော့ bacteria တွေကိုတတ်တာအောင်သူတို့ပေးတဲ့ bacteria တွေပေါ့တဲ့အတွက်ဒါကလက်တွေ့ခံစားရတယ်ဆိုပါရယ်။ကိုခံအားကောင်းလာတဲ့အတွက်လည်းတော်တော်ကံနဲ့အေးအေးမိတာချောင်းဆိုးတာတွေမရှိတော့ဘူးလို့ဆိုကြတယ်။တခြားယောဂါတွေကတော့အမျိုးစုံပေါ့ဗျာပျောက်တယ်ဗာညာလို့ပြောပေမဲ့တကယ်တကယ်တော့သူကဒီယောဂါတွေပျောက်တယ်မပျောက်တာကိုလက်တွေ့မဆန်းတနိုင်လေဆေးတွေကိုလည်းအဲ့ဒီလက်တွေ့မဆန်းတနိုင်မယ်နဲ့တားတဲ့အတွက်အမေရိကန်လိုမျိုးနိုင်ငံကဆိုရင်ဒီကြောညာကိုမှားရွှဲစွာကြောညာရင်တော့သူတို့တန်ငွေရိုက်ကြလေလိုရတဲ့ဖြစ်ကဆိုသူတို့အဲ့လိုကြောညာတဲ့အတွက်ဒေါ်လာ20 million ကျော်တန်တက်တာကိုလည်းတွေ့ရတယ်အဲ့ဆေးတွေကိုကျွန်တော်ဒီမှာတော့အပါကောင်းတယ်ညာကောင်းတယ်ကြိုက်တယ်လို့ပြောလို့ရပြီပဲနိုင်ငံတော်တော်များများမှာတော့ regulation တွေရှိတယ်မသေးချာဘူး approve မလုပ်ထားဘူးလူတွေကလက်မခံတော့ဘူးဆိုရင်ကြော်ညာခွင့်မရှိဘူးကိုပြောချင်တာပြောလို့မရဘူ
း probiotic အတွက်ဓာတုဗေဒသဘောအရသူကဘလို့အလုပ်လုပ်တာပါလဲလူအတွက်ဆိုးကျိုးရောဖြစ်စေနိုင်ပါသလား
ဘက်တီးရီးယားတွေတဲမှာလည်းအကောင်းဘက်တီးရီးယားရှိတယ်လို့အဆိုးဘက်တီးရီးယားတွေလည်းရှိပါတယ်အဆိုးဘက်တီးရီးယားဘိုက်ထဲမှာဆိုရင်အတူတူအသက်ကြီးလာတဲ့ကြားလာရင်အဲ့ဒီတချို့ဘက်တီးရီးယားတွေကဘိုက်ထဲမှာနေပြီးတော့လူတွေရဲ့အစာခြေတဲ့ဓာတ်ကြောင်းတွေကိုချိုဖျက်သွားလိုက်တယ်လို့ဖြစ်နေတယ်။အဲ့တော့အစာမခြေဘူးပေါ့ auto intoxication ဆိုတော့ဥမကြီးမှာဒုက္ခတွေဖြစ်တယ်ဆိုတာတွေ့ရတယ်။ဘိုက်ထဲမှာအစာဟောင်းနေအများကြီးကျန်တော့တဖြည်းတဖြည်းနဲ့အဲ့ဒီမကောင်းတဲ့ဘက်တီးရီးယားတွေပေါက်ခွာလာတယ်။အဲ့ဒီပေါက်ခွာလာတဲ့အခါမှာသူတို့ကကျွန်တော်ဓာတုပိဒါအနေနဲ့ပြောရရင်ဖီနောလို့အင်ဒောလို့အမိုနီယာလို့အဲ့လားလေပတ်ပါလေအဲ့တော့ပရိုတင်းတွေကိုအစာမခြေတော့ဘူးအစာခြေလိုက်လည်းသူကမကောင်းတဲ့ဟာတွေဖြစ်သွားတယ်ပေါ့ပရိုတင်းကိုကျွန်တော်တို့အစာမှားလို့ခြေလိုက်ရင်ဒီကောင်တွေကအမလောအပျက်စီးပုတ်ကိုတဲ့အရာတွေဖြစ်လာတယ် ခုနကျွန်တော်ပြောတဲ့လိုပဲဆုရှင်ဗရှင်နီကော့ဖ်ကတော့ဒါကတော့အကောင်းဆုံးကမစ်ဖာမန်တေးရှင်းဝမ်းလို့အချင်းဖောက်ထားတဲ့ဟာကအကောင်းဆုံးဆိုတော့ပြောပါတယ်သူကအဲ့တော့လေးလာတော့ဒင်းဂျင်လိုမျိုးစပြီးတော့သူကပေးလိုက်အများကြီးတက်တာပါတယ်ဒါကြောင့်ဒီဇူလောက်တဲ့ probiotic ကိုစားသုံးလိုက်ရင်တဖြည်းဖြည်းနဲ့ဒီ bacteria တွေကအစာအိမ်ထဲမှာတောက်သွားမယ်အဲ့ဒီအစာအိမ်ထဲမှာသူကတဖြည်းပေါက်ခွာလာနောက်ထပ်ပေါက်ခွာလာပေါ့ပေါက်ခွာလာတော့အမှန်ကောင်းလာတဲ့အခြေအနေဖြစ်လာတယ်ဒါကြောင့်ဒီနောက်ပိုင်းမှာလူတွေကပိုက်ချက်မှာ Bulgarian Basilia ဆိုဘူဂီးရီးယားကလာတဲ့ bacteria တွေအများကြီးရောက်လာပြီဆိုရင်တော့အဆင်ပြေတယ်ဆိုတော့ပြင်သစ်ကပြောလာတာရှိပါတယ်ဒီ bacteria တွေထည့်ပေးတဲ့ဟာမှာအကောင်းကြီးပဲလို့မြင်လို့တော့မရဘူးပေါ့အဆိုးတွေလည်းနည်းနည်းတော့ရှိပါတယ်အလို့ရှိကလေးတွေနိုးဂျိုတက်ကျွေးနေတဲ့ကလေးတွေမှာဒုက္ခရောက်တာရှိတယ်တချို့ကိုခန့်အားအရန်နေတဲ့လူကြတော့လည်းအဆင်မပြေတာတွေ့ရတယ် bacteria တွေမှာဆိုးတာ E. coli bacteria တွေနဲ့ပါတယ်E. coli bacteria ဒီ strain တွေကိုပိုက်ထုတ်ဝင်သွားရင်လည်းကျွန်တော်တော်တော်ကိုခြေဖြတ်လို့မရဘူးဒါပေမဲ့အဲ့ဒီ bio flow လို့မျိုးအားတော့ခြေဖြတ်နိုင်တယ်ဆိုတော့သူပြေသနာကိုစတင်တွေ့တာပေါ့လေဒါကိုဆက်တော့လေ့လာနေကြတယ်သို့တော်လည်းအထူးသဖြင့်တက်ရှိ bacteria ကိုကျွန်တော်ထည့်ပေးတယ်ဆိုတော့အကုန်လုံးကတော့ကြောက်နေတာပေါ့တရိษံနဲ့စမ်းလို့လည်းကျွန်တော်တို့မရဘူးလေတရိษံနဲ့စမ်းရင်လူတွေရဲ့အစာခြေတဲ့ပုံစံနဲ့တရိษံအစာခြေတဲ့ပုံစံတော်တော်လေးကိုကွာနေတွေ့ရတယ်ဒါကြောင့်ဒီဟာကိုသူတည်သနာများစွာပြုလုပ်ရအောင
်ဒေါက်တာခင်မောင်ညိုပါပရိုဘိုင်ယိုတစ်အတွက်သူတည်သနာတွေကတော့လုံနေစေဖြစ်ပေမယ့်အခုချိန်ထိတော့ဗျာဆေးတွေလိုပဲလက်တွေအသုံးတက်လို့သုံးနေကြတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။ရတ္တဘောတင်းသိဆုံးမ
တော့ကင်မျိုးသက်ရဲ့သိပ္ပံနယ်ဤပညာကဏ္ဍဖြစ်ပါလေခင်ဗျာ။ VOA ကိုစာရေးခြင်းနဲ့ဆိုရင်တော့ burmese@voanews.com email လေးစာဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုစုံမိုးကျော်ပြောပြမှာဖြစ်ပါလေဗျာ
။ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကမြန်မာနိုင်ငံမှာအရသာပြည်သူတွေအပေါ်အာဏာသိမ်းစစ်ကောင်စီကအကြမ်းဖက်တိုက်ခိုက်မှုတွေကိုကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူရာရက်စ်ထံကိုဒီဇင်ဘာလ1ရက်နေ့ရက်စွဲနဲ့အစည်းအခမ်းစာတစ်စောင်ပေးပို့ခဲ့ပြီးစစ်ကောင်စီအပေါ်ပိတ်ဆို့အရေးယူမှုတွေတိုးမြင့်လှုပ်ဆောင်ဖို့တောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာသကိုင်းတိုင်းနဲ့ကချင်ပြည်နယ်မှာ2022ခုနှစ်ဇူလိုင်လကနေအောက်တိုဘာလအတွင်းစစ်ကောင်စီကလေကြောင်းကနေအရသာပြည်သူတွေအပေါ်တိုက်ခိုက်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေကို Reigns of Terror အကြမ်းဖက်မှုရွာသွန်းခြင်းဆိုတဲ့ခေါင်းစဉ်နဲ့ NUG အမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဝန်ကြီးဌာနကထုတ်ပြန်တဲ့အစည်းအဝေးခန်းစာကိုအခြေခံပြီးတန်အမတ်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂအတွင်းရေးမှူးချုပ်ထံကိုအစည်းအဝေးခံခဲ့တာဖြစ်ပါတယ်။တန်အမတ်ကြီးဦးကျော်မိုးထွန်းရဲ့အစည်းအဝေးခန်းစာထဲမှာအာဏာသိမ်းစစ်ကောင်စီကိုကုလသမဂ္ဂလုံခြုံရေးကောင်စီကနေလက်နက်တင်ပို့မှုပိတ်ပင်ရေးချမှတ်ဖို့အပါအဝင်ပိတ်ဆို့အရေးယူမှုတွေလုပ်ဖို့နဲ့အာဆီယံရဲ့အရေးပေါ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနေဆက်ဖြတ်ကျော်ပေးဖို့နိုင်ရေးကိုထောက်ခံကူညီဖို့စတာတွေအပါအဝင်ကုလသမဂ္ဂကလှုပ်ဆောင်ပေးဖို့အချက်9ချက်ကိုတာမဘကြီးဦးကျော်မိုးထွန်းကကုလသမဂ္ဂအတွင်းရေးမှူးချုပ်ထံတင်ပြထားပါတယ်။ဒီအစည်းအခမ်းစာကိုကုလသမဂ္ဂအထွေထွေညီလာခံတဘာပဋိဌာန်ကိုလည်းပေးပို့ထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုထားခြင်းမရှိသေးပါဘူး။ကမ္ဘာမှာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့အထူးစိုးရိမ်ရတဲ့နိုင်ငံရဲ့အမြင့်ဆင်းကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတောက်ကြံတွေကထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံလည်းထိတ်ဆုံးကနေပါဝင်နေပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီကနေလူအများအပြားကိုတည်ရန်ပေးလိုက်တဲ့အပေါ်ကုလသမဂ္ဂကတောက်ကြံတွေတုံကပြစ်တင်ချုပ်ချလိုက်ပါတယ်။မြန်မာနိုင်ငံမှာဒီသတင်းပတ်တွင်စစ်ကောင်စီတရားရုံးကနေတကားပိတ်ပြီးလူပေါင်း130ကျော်တည်ရန်ချလိုက်တဲ့အပေါ်မှာတုံ့လုံးမိကြောင်းကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးကပြောဆိုထားပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုစုံမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်ဒီနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီခုတ်နဲ့ဆူပါတေယပ်တို့ဖြစ်ကြပါတယ်မြန်မာပြည်ရဲ့စနေနေ့မနေ့ခင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ3049 VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်ဆန္ဒပြည့်ဝတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.